Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2016ခုနှစ်အောက်တိုဘာလ30ရက်နေ့တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုလိုင်းဒိုမီတာ24 25 30နဲ့51နဲ့လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေကြပါစေရှင်ကျမသင်ကြီးထိုက်ပါ
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပဲသတင်းတွေကိုမမိုးဖြူနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါအီတလီနိုင်ငံလေပိုင်းမှာဒီကနေ့မနေ့ပိုင်းကပြင်းအား 6.6 ရှိတဲ့ငလျင်တစ်ခုလှုပ်သွားပါတယ်အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေကိုနှိမ်နင်းတဲ့တိုက်ပွဲတွေအတွင်းလုံခြုံရေးတပ်ဖွဲ့ဝင်1000ခွဲလောက်သေဆုံးရပြီပါပြီတူရကီမှာဇူလိုင်လကအာဏာသိမ်းကျူးကျော်မှုနဲ့ဆက်ဆက်ပြီးနောက်ထပ်အစိုးရဝန်ထမ်း1000ကျော်ကိုထုတ်ပြန်လိုက်ပါတယ်ဒီသတင်းတွေနဲ့အတူတခြားနိုင်ငံကထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ကောင်းပါပြီရှင်သတင်းတွေပြီးနားဆင်ကြရမယ့်သတင်းဆောင်မှမှာတော့
So the American people deserve to get the full and complete facts immediately. The director himself has said he doesn't know whether the emails
Email ကိစ္စပြန်လည်စစ်ဆေးဖို့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ရဲ့ပြောကြားချက်ပေါ်သမ္မတလားဟီလာရီကလင်တန်ရဲ့တုံ့ပြန်ချက်ပါရှင်ဒီနောက်မှာတော့မြစ်ဆုံဆဲစီမံကိန်းဘယ်လန်းကိုရွေးချယ်မလဲဆိုတဲ့အပေါ်တင်းပြထားတဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုထုတ်လွှင့်ပေးမှာဖြစ်တယ်လို့နောက်ပိုင်းမှာတော့ပြည်ရင်းသုံးသက်ချက်အစည်းအဝေးကဘာတလွားကထူးခြားစံပြတဲ့သတင်းတွေနဲ့အတူသောရရှင်တို့ VOA ကိုရေးသားပေးပို့ကြတဲ့ပေးစာတွေကိုလည်းပြန်ကြားပေးမှာဖြစ်ပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်တဲ့နေကိုကိုကြော်ကြော်သိနေမမိုးဖြူတို့ကကြီးညာပေးပါမယ်ရှင
်။အီတလီနိုင်ငံလေပိုင်းမှာဒီကနေ့မနေ့ပိုင်းကအပြင်းနဲ့ငလျင်တစ်ခုထွက်လို့ပါတယ်။ဒါဟာအပြင်လူအသေးပြောက်များတဲ့ငလျင်တစ်ခုပြီးခဲ့တဲ့ဩဂုတ်လ24ရက်နေ့မှာလှုပ်ပြီးကြတဲ့ကဆိုရင်နောက်ထပ်လှုပ်တဲ့ငလျင်တွေထဲကတစ်ခုပါ။ပြင်းရန် 6.6 ရှိတဲ့ငလျင်ကြောင့်အီတလီနိုင်ငံလေပိုင်းကနေရာအများပြားမှာအဆောက်အဦတွေပြိုကျကုန်တယ်လို့အီတလီအရက်ဖက်ကာကွယ်ရေးဌာနကပြောပါတယ်။လူ20လောက်ဒဏ်ရာအနည်းချင်းရသွားတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီဒေသမှာပြီးခဲ့တဲ့တဲ့နှစ်ပတ်ကပဲအာပြင်းတဲ့ငလျင်နှစ်ခုလှုပ်ပြီးတဲ့နောက်ထောင်ပေါင်းများစွာသောဒေသခံတွေနေအိမ်တွေကိုစွန့်ခွာထွက်သွားကြပြီးဖြစ်တာကြောင့်လဲလူသေဆုံးတဲ့တဲ့တွေမကြရတာပါ။နော်စီယာမြို့နဲ့6ကီလိုမီတာအကွာမြေတိမ်ပိုင်းမှာဗိုလ်ပြုပြီးလှုပ်သွားတဲ့ငလျင်ကို118ကီလိုမီတာအဝေးမှာရှိတဲ့ရောမမြို့မှာလည်းသိလိုက်ကြပါတယ်။နော်စီယာမြို့နဲ့တောင်ချနေတဲ့အွန်ဘရီယန်အရက်က14ရာစုနှစ်ဘုရားကျောင်းစိန့်ဗနက်ဒစ်ကငလျင်တန်းကြောင့်ပြိုကျသွားပြီးကျောင်းရဲ့မျက်နှာစာပဲကျန်ပါတော့တယ်။အပြစ်စီပုံတွေရှိမှာပဲဖះเจ้าကဘုန်းတော်ကြီးတွေဝပြုစုတောင်းကြပါတယ်ဒီကနေ့နေ့လယ်ပိုင်းမှာတော့4.6ပြင်းရရှိတဲ့နောက်ဆက်တွဲငလျင်တစ်ခုထပ်ပြီးလှုပ်သေးတယ်လို့အီတလီဘူမိဗေဒနဲ့မိတော်ဆိုင်ရာဌာနကပြောပါတယ
်နိုင်ငံခြားရေးဝန်ကြီးအဖြစ်သူတာဝန်ယူခဲ့တဲ့ချိန်မှာကိုပိုင်အီးမေးလ်ဆာဗာသုံးခဲ့တာနဲ့ပတ်သက်ပြီးတော့ FBI ဖွဲ့ကအထောက်ထားအစ်စ်တချို့ထပ်ပြီးတော့စစ်ဆေးဖို့ကြေညာချက်ထုတ်လိုက်တာဟာအရင်ကမလုပ်ဖူးခဲ့တဲ့သူ့ကိုအကြီးအကျယ်အနှောက်အယှက်ပေးတဲ့အချိန်ကပ်ဆောင်ရွက်ချက်တစ်ခုဖြစ်တယ်လို့ Democratic Party သမ္မတလောင်း Hillary Clinton ကပြောဆိုပါတယ်။ရွေးကောက်ပွဲလုပ်ခန့်ဒီအချိန်မှာသတင်းအချက်အလက်အနေငယ်ရယုံနဲ့အခုလိုကြီးညာလိုက်တာဟာပုံမှန်မဟုတ်ဘဲတော့ကိုထူးခြားစမ်းကြည့်တဲ့လုပ်ရပဲလို့မနေ့စနေနေ့က Florida ပြည်နယ် Dayton ကမ်းခြေမှာလုပ်ခဲ့တဲ့မဲဆွယ်ပွဲတစ်ခုမှာသမ္မတလောင်း Clinton ကပြောဆိုသွားတာဖြစ်ပါတယ်။အစီအလာရအမေရိကန်ရွေးကောက်ပွဲကျင်းပဖို့အချိန်သိပ်နီးကန်နေတဲ့အချိန်မှာပြည်ပခန့်ဖြစ်နိုင်ရလို့ရတဲ့ကိုရှောင်ရှားလေးရှိတဲ့ FBI အဖွဲ့ရဲ့ညွှန်ကြားမှု James Comey ကအရင်ကလုပ်ခဲ့တဲ့စုံစမ်းစစ်ဆေးမှုမှာမတွေ့ခဲ့ရတဲ့အချက်အလက်အစ်တွေကိုတွေ့ရှိခဲ့ပြီးတော့ဒီစုံစမ်းစစ်ဆေးချက်က Hillary Clinton ပေါ်တက်ရောက်မှုတွေရှိလာနိုင်တယ်လို့တောက်ကြံနေကပြောဆိုခဲ့ပါတယ် FBI ရဲ့အခုလုပ်ရက်ကဌာနရဲ့ပုံမှန်လှုပ်ထုံလုပ်နည်းတွေနဲ့မညီဘူးလို့ American တရားရေးဌာနတာဝန်ရှိပုဂ္ဂိုလ်တွေက FBI ညွှန်ကြားမှုကိုသတိပေးပြောဆိုခဲ့တယ်ဆိုတဲ့သတင်းစီရင်ခံချက်တွေလည်းထွက်ပေါ်လာပါတယ်ပြိုင်ဘက် Republican သမ္မတလောင်း Donald Trump ကတော့ဒီမှုကို FBI ကပြန်စစ်ဆေးမယ်ဆိုတာကိုထောက်ခံပြီးဇူလိုင်လကဆိုးရွားတဲ့ဆုံးဖြတ်ချက်အမှားကိုပြန်ပြင်နိုင်လိမ့်မယ်လို့မျှော်လင့်တယ်လို့ပြောဆိုခဲ့ပါတယ်
ပြန်ပြီးထားကြွလာတဲ့တာလီဘန်တွေကိုတိုက်ခိုက်တာမှာအာဖဂန်နစ္စတန်လူမျိုးရေးတပ်ဖွဲ့ဝင်ပေါင်း1000ခွဲလောက်သေဆုံးခဲ့ရပြီပါပြီ။အဲ့ဒီအထက်မှာဒီနှစ်ပထမ၈လအတွင်းသေဆုံးသူ9500ကျော်အပါအဝင်ဖြစ်တယ်လို့အမေရိကန်အစိုးရရဲ့စောင့်ကြည့်လေ့လာရေးအေဂျင်စီတစ်ခုကပြောပါတယ်။နိုင်ငံတကာသိုင်းဝမ်ရဲ့အကူအညီနဲ့ရထားတဲ့အောင်မြင်မှုတွေပြန်ကျဆင်းလာနေပြီလို့လည်းအဲ့ဒီအေဂျင်စီကသတိပေးထားပါတယ်။ဒီနှစ်တိုက်ပွဲတွေမှာနေမြေ 1.2 ခန့်လုံးကိုအာဖဂန်အစိုးရလက်လွတ်ဆုံးရှုံးထားပြီးလို့အာဖဂန်နစ္စတန်ပြန်လည်တည်ဆောက်ရေးအထူးစုံစမ်းစစ်ဆေးရေးမှူးချုပ် SIGAR ကဒီကနေ့ထုတ်ပြန်တဲ့သုံးလပတ်အစီအစဉ်ကစားမှာဖော်ပြထားပါတယ်။အာဖဂန်နစ္စတန်နိုင်ငံရဲ့ခရိုင်409ခုမှာ258ခုဟာအစိုးရရဲ့ထိန်းချုပ်မှုဓမ္မမုတ်လွှမ်းမိုးမှုအောက်မှာရှိနေပြီး33ခုဟာတာလီဘန်တွေရဲ့ထိန်းချုပ်မှုဓမ္မမုတ်လွှမ်းမိုးမှုအောက်မှာရှိနေပြီးတော့116ခုကတော့ထိန်းချုပ်လွှမ်းမိုးမှုရဖို့နှစ်ဖက်ကြိုးစားနေကြတဲ့အခြေအနေမှာရှိနေတယ်လို့အစီအစဉ်ကစားမှာဖော်ပြပါတယ်။ 2015ခုနှစ်ဇန်နဝါရီလ1ရက်နေ့ကနေ2016ခုနှစ်ဩဂုတ်လ19ရက်နေ့တွေအတွင်းအာဖဂန်တပ်ဖွဲ့ဝင်တွေကနေတိုက်ခိုက်မှုပေါင်း100ခုရှိခဲ့ပါတယ်။အာဖဂန်မျိုးသားကာကွယ်ရေးနှင့်လူမျိုးရေးတပ်ဖွဲ့ ANDSF တပ်ဖွဲ့ဝင်တွေကပဲကိုယ်အချင်းချင်းပြန်ပြီးတိုက်ခိုက်တာကြောင့်တခြားတပ်ဖွဲ့ဝင်ပေါင်း150ကျော်သေဆုံးပြီး125ယောက်ဒဏ်ရာရခဲ့ပါတယ်။
တူရကီနိုင်ငံမှာဇူလိုင်လကမောင်းမြင်ဖြစ်ခဲ့တဲ့အာနာသိမ့်မှုနယ်ဆက်လင်းပြီးတော့အစိုးရကအရေးယူတာတွေဆက်လုပ်နေတာနဲ့အမျှအစိုးရဝန်ထမ်း1000ကျော်ကိုယာရုကထုတ်ပေးပါတယ်။ပညာရှင်တွေကျောင်းဆရာဆရာမတွေနဲ့ကျန်းမာရေးဝန်ထမ်းတွေကိုထုတ်လိုက်တဲ့သတင်းကိုစနေနေ့နှောင်းပိုင်းကထုတ်ပြန်ပါတယ်။အာနာသိမ့်မှုနယ်ဆက်ဆက်ပြီးအစိုးရဝန်ထမ်း1000ကျော်ကိုယာရုကထုတ်ခဲ့ပြီးဖြစ်တယ်လို့လူပေါင်း3000ကျော်ကိုလည်းဖမ်းဆီးထားပါတယ်။ဘာသာရေးကောင်းဆောင်ဖတူလဂူလန်ကအာနာသိမ့်မှုကိုကြိုးကန်စီစဉ်ခဲ့တာလို့သမ္မတရစ်ဆပ်တိုင်ပ်အာဒိုဂန်ကအကြိမ်ကြိမ်ဆွဆွဲပြောဆိုပါတယ်။ဒီအာနာသိမ့်ဖြစ်ရမှာလူပေါင်း190တဲ့မနေ့သိဆုံးခဲ့ပါတယ်။အသက်85နှစ်အရွယ်ဂူလန်ဟာ1999ခုနှစ်ကတည်းကတူရကီကိုမပြောင်းဘဲအမေရိကန်နိုင်ငံမှာနေထိုင်ပြီးတော့အာနာသိမ့်မှုနဲ့မပတ်သက်ဘူးလို့သူကညှင်းဆိုထားပေမဲ့တူရကီဆိုရကတော့သူ့ကိုလွှဲအပ်စေချင်ပါတယ်။အာနာသိမ့်ဖြစ်ရကိုစုံစမ်းစစ်ဆေးတာနဲ့ပတ်သက်သူတွေကိုဥပဒေနဲ့ညီအေးအေးယူနိုင်ဖို့လိုအပ်တဲ့အကူအညီကိုအမေရိကန်ကပေးဖို့ပြင်ဆင်ထားတယ်လို့ဒီနှစ်စောပိုင်းကလုပ်တဲ့စီးပွားရေးအင်အားကြီးနိုင်ငံ G20 ထိပ်သီးအစည်းအဝေးမှာသမ္မတဘရက်အိုဘားမားကသမ္မတအာဒူဂွန်ကိုပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းလွှဲပြောင်းပေးဖို့တဲ့ဘယ်လိုကိစ္စမဆိုအမေရိကန်တရားရုံးလှုပ်ထုံလုံနည်းအရအတည်ပြုရမှာဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောဆိုပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီလိုကနေတနင်္ဂနွေညဘက်သတင်းတွေကိုတည်းဆက်လက်ထုတ်လွှင့်နေပါတယ်နိုင်ငံရဲ့အရှုပ်တော်ပုံတစ်ခုနဲ့ရင်ဆိုင်နေရတဲ့တောင်ကိုရီးယားသမ္မတဖာကွန်လေးကသူ့အစိုးရအဖွဲ့ရဲ့ထိတန်းတာဝန်ရှိသူအများအပြားနှုတ်ထွက်စာတင်ထားတာကိုဒီကနေ့လက်ခံလိုက်ပါတယ်။သမ္မတရဲ့အမှုဆောင်ရာရှိချုပ်မူဝါဒညှိနှိုင်းဆောင်ရေးဌာနနိုင်ငံရေးဆိုင်ရာဌာနအရက်ဖက်ရေးရာဌာနနဲ့လူမှုဆက်ဆံရေးဌာနတွေကအကြီးတန်းအတွင်းဝန်တွေရဲ့နှုတ်ထွက်လာတွေကိုသမ္မတဖာကွန်လေးကလက်ခံလိုက်ပြီးလို့သမ္မတရုံးပြောခွင့်ရသူကပြောပါတယ်။သမ္မတရင်ဆိုင်နေရတဲ့နိုင်ငံရေးအရှုပ်တော်ပုံမှာအဓိကပတ်သက်နေတဲ့အမျိုးသမီးဟာလည်းဒီကနေ့မှပဲဂျာမနီကနေတောင်ကိုရီးယားကိုပြန်သွားပါပြီ။ထရိုင်ဆွန်စီဟာဒီကိမနဲ့အစောပိုင်းကစိုးမျိုးတော်ကိုပြန်ရောက်လာပြီးစုံစမ်းစစ်ဆေးမှုမှာစိတ်လူလဲရပါဝင်မှာဖြစ်ပြီးတော့အချက်လက်တွေနဲ့အညီဖက်ဆူမှာဖြစ်တယ်လို့သူရဲ့ရှင်းနေကပြောပါတယ်။အရေးကြီးတဲ့နိုင်ငံရေးရာကိစ္စတွေမှာသမရဖခုံးကထရိုင်ကိုဝင်ဆွတ်ဖက်ခွင့်ပေးခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ရင်ဆိုင်နေရတာပါ
။ဩစတြေးလျနိုင်ငံကိုလှေစီးပြီးရောက်ရှိလာတဲ့ဘယ်လိုဒုက္ခတွေမျိုးကိုမဆိုနိုင်ငံတွေကိုလည်းပတ်ခီးသွားခွင့်စီးပွားရေးလုပ်ခွင့်နဲ့နေထိုင်ခွင့်ဗီဇာတွေလုံးဝမရစေဖို့တားမြစ်ချက်ထုတ်မဲ့အစီအစဉ်အတွက်ဩစတြေးလျလွှတ်တော်ရင်းမှနောက်ပတ်ထဲမဲပေးဆုံးဖြတ်မှာဖြစ်ပါတယ်။အခုလိုတသက်တာတားမြစ်ချက်ကိုဩစတြေးလျနိုင်ငံတွေကိုပြောင်းရွှေ့အခြေချခြင်းနဲ့လူတွေကိုတရားမဝင်လူမှောင်ခိုးကူးမှုလုပ်တဲ့လူတွေကိုဟန်တားဖို့ဥပဒေဖြစ်နေပြဋ္ဌာန်းမှာဖြစ်တယ်လို့ဝန်ကြီးချုပ်မယ်ကွန်တန်ဘောကပြောဆိုပါတယ်။ဒါဟာဩစတြေးလျနိုင်ငံတွေကိုတရားမဝင်လူကုန်ကူးမှုလုပ်ခြင်းနဲ့ရာဇဝတ်ကိုင်းနေတဲ့ဩစတြေးလျပြည်သူတွေကိုကိုစားပြုတဲ့အစိုးရကြားဆန္ဒသဘောထားတိုက်ပွဲဖြစ်တယ်လို့လည်းဩစတြေးလျဝန်ကြီးချုပ်ကပြောဆိုပါတယ်။တရားမဝင်ဝင်ရောက်လာသူတွေကိုတားမြစ်ဖို့ရည်ရွယ်ပြီးဥပဒေပြဋ္ဌာန်းဖို့ကြိုးစားနေပေမဲ့တကယ်တမ်းမှာအာဖရိကအာရှနဲ့အရှေ့လေပိုင်းဒေသကဒုက္ခသည်တွေကိုတိုက်ရိုက်ထိခိုက်မှုတွေရှိမှာဖြစ်ပါတယ်။ဥပဒေသစ်က2013ခုနှစ်ဇူလိုင်လ19ရက်နေ့ကပါပူဝနယူဂီနီယာမန်နက်လို့ခေါ်တဲ့ဩစတြေးလျကမ်းလွန်ပစိဖိတ်ကျွန်းစုဖြစ်တဲ့နော်ရူးကျွန်းစခန်းကနေပို့ဆောင်ခဲ့တဲ့လေစီးပြေဒုက္ခသည်တွေပေါ်တက်ရောက်မှုရှိမှာဖြစ်ပါတယ်။ဒီဒုက္ခသည်တွေဟာတကယ်ထွက်ပြေးလာတဲ့ဒုက္ခရောက်သူတွေဖြစ်ခဲ့ရင်တောင်းမှသူတို့ကိုဩစတြေးလျနိုင်ငံမှာအခြေချခွင့်ကိုအစိုးရကပိတ်ပင်တားမြစ်ဖို့ရှိပါတယ်
။မော်ဇူးမြို့ကိုပြန်သိမ်းဖို့ထိုးစစ်ဆင်နေတဲ့ဣရတ်တပ်ဖွဲ့တွေကဣရတ်နိုင်ငံမှာခရစ်ယာန်ဘာသာဝင်အများဆုံးနေတဲ့မြို့ကနေ IS အစွန်းရောက်တွေကိုတိုက်ထုတ်လိုက်ပြီးတဲ့နောက်စနေနေ့ကတော့မြို့ကန်တွေပြန်သွားနေကြပါပြီ။ဣရတ်စစ်သားတွေကလမ်းတွေပေါ်မှာကင်းလဲ့နေပြီးတာဝန်ရှိသူတွေကမြို့ကိုစစ်ဆေးနေကြတာနဲ့အမျှမြို့ကန်တွေပြန်ဝင်လာတာပါ။မိုဇူးမျိုးအရှိတောင်ဘက်73မိုင်လောက်အကွာမှာရှိတဲ့ကာရာကုရှ်မျိုးကိုမိုဇူးမျိုးတင်းတိုက်ပွဲအတွက်လမ်းကြောင်းရှင်းပေးဖို့အမေရိကန်ကျော်တော်နောက်ခံပေးနေတဲ့စစ်စင်ရေးတွေရဲ့ဒစိတပိုင်းဖြစ် IS တွေလက်ထက်ကနေဣရတ်တပ်ဖွဲ့တွေကပြန်သိမ်းခဲ့တာပါမိုဇူးမျိုးဟာဣရတ်မှာ IS တွေရဲ့နောက်ဆုံးကြံနေတဲ့အဓိကမျိုးဖြစ်ပါတယ် IS တွေမျိုးကိုတင်းထားတဲ့နှစ်ကြာကာလအတွင်းမျိုးကံအများပြားဟာသူတို့နေအိမ်တွေကိုစွန့်ပြီးဣရတ်ကိုပိုင်ဦးချိုးခွင့်ရခဒေသစီကိုထွက်ပြေးသွားကြတာပါ2003ခုနှစ်မှာအဲ့ဒီအချိန်ဣရတ်သမ္မတဆရာမှုစင်ကိုအမေရိကန်ဦးဆောင်တဲ့ပြည်ပတပ်ဖွဲ့တွေကဖြုတ်ချခဲ့ပြီးကြတဲ့ကဆိုရင်အခုမိုဇိုးမျိုးတင်းတိုက်ပွဲဟာ73နှစ်အတွင်းအကြီးမားဆုံးဖြစ်မယ်လို့ခန့်မှန်းထားကြပါဗျ။
နိုင်ငံတကာထောက်ခံမှုရထားတဲ့ယမန်သမ္မတအဗ်ဒူရာဘူမန်ဆော့ဟာဒီကကုလသမဂ္ဂရဲ့ငြိမ်းချမ်းရေးအဆိုပြုချက်အစ်ကိုမနေ့စနေနေ့ကပေးချလိုက်ပါတယ်။ဆော်ဒီအာရေဗျနိုင်ငံဦးဆောင်တဲ့ညွန်ပေါင်းအဖွဲ့ကြောတော်နောက်ခံပေးထားတဲ့စစ်လေယာဉ်တွေရဲ့တိုက်ခိုက်မှုကြောင့်ယမန်နိုင်ငံအနောက်တောင်ဘက်မှာတပုန်နေအကျဉ်းသားတွေနဲ့ဒေသခံပြည်သူတွေအသက်ဆုံးရှုံးခဲ့ရတာနဲ့ပတ်သက်ပြီးကုလသမဂ္ဂအဖွဲ့ရဲ့ငြိမ်းချမ်းရေးအဆိုပြုချက်ကိုပေးချလိုက်တာဖြစ်ပါတယ်။ကုလထူးကိုယ်စားလှယ်အစ္စမဲလ်အိုချိတ်အာမက်ရဲ့သမရဟာဒီကိုတင်ပြတဲ့ငြိမ်းချမ်းရေးအဆိုပြုချက်အစ်ရဲ့အသေးစိတ်အချက်တွေကိုတော့အခုတည်းကတရားဝင်ထုတ်ပြန်ကြေညာတာမျိုးမရှိသေးပါဘူး။အဲ့ဒီဒါပေမဲ့ဒီဆိုပြုချက်မှာဟာဒီရဲ့အာဏာကိုဖယ်ရှားပြီးအစိုးရတွေဖွေးကိစ္စပါတယ်လို့ Writers သတင်းကဖော်ပြပါတယ်
။နိုင်ငံတကာအာဂါသစကန် ISS မှာရပ်ပေါင်း135ရက်ကြာအောင်လူထံလုကန်ခဲ့ကြတဲ့အာဂါသယာဉ်မှူး3ဦးကမ္ဘာမြေကိုချော့ချော့မွမွပြန်ရောက်လာကြပါပြီ။အဲ့ဒီအထက်ကအမေရိကန်အာဂါသယာဉ်မှူး Kate Rubins ကတော့အာဂါသထဲမှာ DNA မျိုးရိုးဗီဇာရဲ့အစီအစဉ်အတိအကျကိုပထမဆုံးစမ်းစစ်လေ့လာသူဖြစ်ပါတယ်။အမေရိကန်အာဂါသယာဉ်မှူး Rubins ၊ဂျပန်အာဂါသယာဉ်မှူး Takuya Onishi နဲ့ရုရှားအာဂါသယာဉ်မှူးအနာတူလီအိုင်ဗန်နီရှင်းတို့ဟာကာဇက်စတန်နိုင်ငံကာရာဂန်ဒါဒေသဂျက်ဂါစဂန်မြို့နားကတစ်ပင်ကြီးကြီးမားမားမရှိတဲ့အာရှအလယ်ပိုင်းမြက်ခင်းလွင်ပြင်တွေကိုဒီကနေ့မနေ့အစောပိုင်းကပြန်ဆင်းလာကြတာပါ။အာဂါသယာဉ်တွေကနေသူတို့၃ဦးကိုထုတ်လိုက်ပြီးတဲ့နောက်ဆွဲအားမရှိတဲ့အာဂါသတွေလီလာနီဘာကြာနေခဲ့ရတာကနေကမ္ဘာမြေရဲ့ဆွဲအားနဲ့လိုက်လျောညီတွေဖြစ်အောင်ပြန်ပြီးနေနိုင်ဖို့အတွက်ရင်ထဲမှာသူတို့ထိုင်လိုက်လာတဲ့ထိုင်ခုံတွေပေါ်မှာပဲဆက်ထိုင်နေကြရင်မြက်ခင်းလွင်ပြင်တွေမှာနေခဲ့ကြပါတယ်။အဲ့တော့မမသူရဲ့ကျမ်းမာရေးကိုစစ်ဆေးဖို့အတွက်တိတ်မူဝေးတဲ့နေရာကဆေးဘက်ဌာနကိုခေါ်သွားကြပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA ထိတ်တန့်ရောက်တဲ့နေ့ကိုကိုကျော်ကျော်သိန်းနဲ့မမိုးဖြူတို့ကြီးညာပေးခဲ့တာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်လေးကိုကျမတို့ရဲ့ Internet ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်နဲ့တည်းရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတစ်ပုဒ်ကိုတင်ပြချင်ပါတယ်အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ကဒီမိုကရက်သမ္မတလောင်း Hillary Clinton နိုင်ငံခြားရေးဝန်ကြီးတာဝန်ယူခဲ့စဉ်ကကိုယ်ပိုင်အီးမေးလ်စာပါအသုံးပြုခဲ့တဲ့ကိစ္စကိုပြန်ပြီးစုံစမ်းစစ်ဆေးမယ်လို့လွှတ်တော်အမတ်တွေကပြီးခဲ့တဲ့တောက်ချာနေ့ကအကြောင်းကြားခဲ့ပြီးနောက်မှာတော့အော်တိုဘာလာရဲ့မျှော်လင့်မထားတဲ့အဖြစ်အပျက်ကအမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေအပေါ်ရိုက်ခတ်စီခဲ့ပြန်ပါတယ်နွေမာလာရှီရဲ့နေမဲဆန္ဒရှင်တွေသမရအစ်စ်ကိုရွေးကောက်တင်မြှောက်ဖို့၁၇ရက်လောက်အလိုမှာဒီသတင်းထွက်လာခဲ့တာပါ VOA သတင်းတောက်ဂျင်မလုံးရဲ့သတင်းလှကိုနားဆင်ကြပါရှင်လူလူစည်းရုံးပွဲအတွက်အိုင်ဝါပြည်နယ်ကိုဟီလာရီကလင်တန်ရောက်ရှိချိန်မှာပဲပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကဟီလာရီကလင်တန်ပါဝင်ပတ်သက်နေတဲ့အီးမေးလ်တွေတဲကအချက်အလက်တွေကိုစုံစမ်းစစ်ဆေးနေတယ်ဆိုတဲ့သတင်းထွက်ပေါ်လာတာဖြစ်ပါတယ်အစ်စ်ထက်တွေ့တဲ့အီးမေးလ်တွေကိုစစ်ဆေးနေတာလို့ FBI ကလွှတ်တော်အမှတ်တွေကိုပြောခဲ့တာပါ။လိမ်ပိုင်းဆိုင်ရာဖောက်ပြားမှုဆိုင်ရာဆွဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့ဒီမိုကရက်လွှတ်တော်အမှတ်အန်သနီဝိန်နာနဲ့ပတ်သက်ပြီးတီးခြားစုံစမ်းစစ်ဆေးမှုတွေနဲ့အခုတွေ့ရှိချက်ဆက်ဆက်မှုရှိတယ်ဆိုတဲ့ပြောဆိုချက်တွေလည်းထွက်ပေါ်လာတာပါ။မစ္စတာဝိန်နာကဟီလာရီကလင်တန်ရဲ့ထိတ်တန့်လက်ထောက်ဟျူမာအဗီဒင်ရဲ့ခင်ပွန်းဟောင်းဖြစ်ပါတယ်။Mrs. Clinton ရဲ့ပြိုင်ဘက် Republican သမ္မတလောင်း Donald Trump ကတော့ New Hampshire ကလူမှုစည်းရုံးပွဲမှာဒီသတင်းနဲ့ပတ်သက်ပြီးအခုလိုပြောဆိုခဲ့ပါတယ်
။ The FBI has just sent a letter to Congress informing them
နိုင်ငံရေးဝန်ကြီးဟောင်း Hillary Clinton အပေါ်စုံစမ်းစစ်ဆေးမှုနဲ့ပတ်သက်နေတဲ့ email အသစ်တွေကိုထပ်တွေ့ရတယ်လို့ FBI ကလွှတ်တော်ကိုစာပို့ထားပါပြီ။
ပြီးခဲ့တဲ့ဇူလိုင်လတုန်းကတော့ FBI ညွှန်ကြားရေးမှူး James Comey က Mrs. Clinton အနေနဲ့ကိုယ်ပိုင် email စာပါအသုံးပြုခဲ့မှုဟာအမှုမဲ့အမှတ်မဲ့လုံဆောင်ချက်သားဖြစ်ပြီးပြစ်မှုကျူးလွန်တဲ့အဆင့်ထိမရောက်ဘူးလို့မှတ်ချက်ပေးခဲ့တာပါ
Although we did not find clear evidence that Secretary Clinton or her colleagues in
နိုင်ငံရေးဝန်ကြီး Clinton ဒါမှမဟုတ်လေသူရဲ့လုပ်ဖို့ကင်ဘက်တွေဟာလျှို့ဝှက်အချက်လက်တွေကိုကင်တွဲအသုံးပြုမှုနဲ့ပတ်သက်တဲ့ဥပဒေတွေကိုချိုးဖောက်ဖို့ရည်ရွယ်တဲ့တက်တဲ့အထောက်အထားခံခံမှမမတွေ့ရပေမဲ့လို့တိတ်ပြီးအရေးကြီးတဲ့ထိတ်တန့်လျှို့ဝှက်အချက်လက်တွေကိုကင်တွယ်တာမှာတော့အတော့ကိုဂယုမဆိုင်ခဲ့တဲ့တက်တဲ့အထောက်အထားတွေကိုတွေ့ရပါတယ
်။ email ကိစ္စအရှုပ်တော်ပုံကြောင့် Hillary Clinton အပေါ်မဲဆန္ဒရှင်တွေရဲ့ယုံကြည်မှုလျော့တာကိုတော့လူမှုစစ်တမ်းတွေမှာတွေ့ရပါတယ်။ Mrs. Clinton အပေါ်တရားမစွဲဖို့ FBI ရဲ့ဆုံးဖြတ်ချက်အပေါ်ပြိုင်ဘက် Donald Trump ကအစဉ်တစိုက်ရှုတ်ချပြောဆိုခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်း New Hampshire ကလူမှုစည်းရုံးပွဲမှာတော့ Mr. Trump ကတမျိုးပြောင်းပြီးပြောခဲ့ပါတယ
် This was a grave miscarriage of justice that the American people fully understood.
ဒါကတိတ်ကိုကြီးမားတဲ့လွဲမားတဲ့စင်ကြက်ဆိုတာကိုအမေရိကန်ပြည်သူတွေအပြည့်အဝနားလည်ထားပါတယ်အခုတော့ဒီအချက်ကိုပြန်ပြီး ပြုပြင်နိုင်တော့မယ်လို့အားလုံးကမျှော်လင့်နေကြပါတယ်
။ Mrs. Clinton ကတော့ပြီးခဲ့တဲ့တောက်ချာနေ့နှောင်းပိုင်း Iowa မှာဒီကိစ္စအပေါ်အခုလို့ပြောပါတယ
်။ So the American people deserve to get the full and complete facts immediately.
American ပြည်သူတွေအနေနဲ့အချက်လက်ပြည့်စုံအားလုံးကိုအချိန်မဆိုင်ပဲသိတင်ပါတယ်။ FBI ညွှန်ကြားမှုကိုယ်တိုင်ကသူ့ရဲ့စာထဲမှာကိုးကားထားတဲ့ email တွေဟာအရေးပါသလားအရေးမပါဘူးလားဆိုတာကိုမသိဘူးလို့ပြောထားပါတယ်။သူတို့ဘာတွေပဲဆောင်ရွက်ပါစေပြီးခဲ့တဲ့ဇူလိုင်လကဆုံးဖြတ်ချက်ကတော့အပြောင်းလဲရှိမှာမဟုတ်ဘူးဆိုတာကိုကျမယုံကြည်ပါတယ
်။ Republican တွေဘက်က FBI ရဲ့ဆုံးဖြတ်ချက်ကိုကြိုးဆိုကြပြီမဲ့လေဒီဆုံးဖြတ်ချက်အပေါ်ဝေဖန်သူတွေလည်းရှိနေပါတယ်။နိုင်ငံရေးဆိုင်ရာကျွမ်းကျင်သူ Jason Johnson ကတော့ Skype ကနေတဆင့်အခုလိုဝေဖန်ပါတယ
်။ I was disgusted. This is the most unprofessional, unprecedented and inappropriate.
ကျွန်တော်ကတော့စိတ်ပျက်ပါတယ်။ဒီဆုံးဖြတ်ချက်ဟာတရားရေးဌာနရဲ့လုံထုံးလုံနည်းတွေကနေလုံပိုင်ခွင့်တွေကိုအသုံးပြုတဲ့နေရာမှာကျင့်ဝတ်နဲ့မညီဆုံးအဖောက်ဖျက်ဆုံးထင်မထားနိုင်လောက်အောင်မသင့်တော်ဆုံးဆောင်ရွက်ချက်ဖြစ်ပါတယ်။ American သမိုင်းမှာတော့မှဒါမျိုးရှိမယ်လို့မထင်ပါဘူး
။နိုင်ငံခြားရေးဝန်ကြီးဟောင်းကလင်တန်ရဲ့အီးမေးလ်ကိစ္စတောက်ချန်နေကပြန်ပြီးထွက်ပေါ်လာတာကသမရရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေအပေါ်ထင်မှတ်မထားတဲ့ရိုက်ခတ်မှုပါ။ဒါပေမဲ့လည်းလူလူစစ်တမ်းတွေမှာတော့တနိုင်ငံလုံးအတိုင်းအတာမှာရောနိုဝင်ဘာလ10ရက်နေ့သမရရွေးကောက်ပွဲရလဒ်ကိုအဆုံးအဖြတ်ပေးရမှာရေးပါတဲ့ပြည်နယ်တွေမှာရော Mrs. Clinton က Mr. Trump ကိုအသာစီးရနေစေဖြစ်ပါတယ်ရှင်။အခုတော့ဖတ်စင်မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုနားဆင်ကြရအောင်ပါ။မြေဆောင်ဒေသတဝန်ရဲလျက်စစ်စီမံကိန်းတွေနဲ့ပတ်သက်လို့ဆက်လုပ်တင့်မတင့်စုံစမ်းရေးကော်မတီရဲ့အစဉ်ခန်းစာဟာအခုလာမယ့်နိုဝင်ဘာလ17ရက်နေ့မှာသမရထံနောက်ဆုံးထားတင်သွင်းရမှာဖြစ်ပါတယ်။အစိုးရအနေနဲ့ယာယီရပ်ဆိုင်းထားတဲ့မြေဆောင်ရဲလျက်စစ်စီမံကိန်းပြန်ဆမလား၊လုံးဝရပ်ဆိုင်းမလား၊တခြားရွေးလန်းတစ်ခုခုကိုရွေးချယ်မလားအဖြေထွက်လာတော့မှာဖြစ်ပါတယ်။မြေဆောင်ဒေသကိုတွားရောက်သတင်းယူခဲ့တဲ့ကုသားညုံဦးရဲ့မြေဆောင်စီမံကိန်းလေ့လာချက်နောက်ဆုံးအပိုင်းကိုပြန်လည်ထုတ်လွှင့်လိုက်ပါတယ်ရှင်။
လေခမလိခဆုံရမြစ်ဆုံတဝါရေဘာဒါကြီးခုနှစ်ခုဆောက်လုပ်မဲ့မြစ်ဆုံစီမံကိန်းကိုတရုတ်နိုင်ငံပိုင် CPI ကုမ္ပဏီနဲ့အရင်စစ်ဆေးရလက်ထက်2006ခုနှစ်ထဲမှာနှစ်ဖက်သဘောတူညီချက်လက်မှတ်ရေးထိုးခဲ့ကြတာပါအဲ့ဒီအချိန်မှာဒေသခံလူထုကိုရောမြန်မာပြည်လူထုကိုပါအာဏာပိုင်တွေဘက်ကရှင်းရှင်းလင်းလင်းအသိပေးတာမျိုးမရှိခဲ့ပါဘူး။2012ခုနှစ်တစုံတရာပိုလင်းလာတဲ့နိုင်ငံအခြေအနေမှာတော့မြစ်ဆုံစီမံကိန်းကိုဆန့်ကျင်ကန့်ကွက်တဲ့လူထုလှုပ်ရှားမှုကြီးပေါ်လာပြီးတော့သမရဦးသိန်းစင်ကဒီစီမံကိန်းကိုယာယီရပ်ဆိုင်းလဲရပါတယ်။2015ရွေးကောက်ပွဲအပြီးတက်လာတဲ့ NDG အစိုးရတက်လက်ထက်မှာတော့ရပ်ဆိုင်းထားတဲ့မြစ်ဆုံစီမံကိန်းကိုဘယ်လိုပြန်လုပ်ကြမလဲဆိုတဲ့မေးခွန်းတွေထွက်လာပါတယ်။အဓိကဆရာကတော့တရုတ်နိုင်ငံဘက်ကတန်တမာရေးဖိအားတွေဖြစ်ပါတယ်။China State Power Investment Corporation ဆိုပြီးတော့နာမည်ပြောင်းလိုက်တဲ့ CPI ကုမ္ပဏီအားဆိုရင်ဒီမတန်ခင်ဒီစီမံကိန်းတွေယာယီရနာထားစင်မှာကလေးကနိုင်ငံရေးပတ်တီကကုစလေတွေလွှတ်တော်မတ်တွေတက်ကြွလှုပ်ရှားသူတွေသဘောပေါ်ဝင်ချင်းထိန်းသိမ်းသမားတွေမီဒီယာတွေကိုတရုတ်နိုင်ငံအထိကိုဖိတ်ခေါ်ပြီးတော့ရာလက်စစ်စီမံကိန်းတွေနဲ့ပတ်သက်လို့ရှင်းလင်းစည်းရုံးမှုတွေလုပ်ခဲ့ပါတယ်။ NDI အစိုးရအသစ်တက်လာပြီးတဲ့နောက်2016 April တွင်ကမြန်မာနိုင်ငံကိုအလဲပတ်ရောက်လာတဲ့တရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးရဲ့ခီးစဉ်တွင်မှာပဲမြစ်ဆုံစီမံကိန်းအပေါ်မှာအစိုးရအသစ်ကဘယ်လိုသဘောထားကင်တွယ်မလဲဆိုတာကိုတရုတ်ဘက်ကစကားဆပြောဆိုမှုတွေရှိလာတယ်လို့ပဲဂျွန်လအတွင်းမှာတော့ဒီမြန်မာနိုင်ငံဆိုင်ရာတရုတ်တမ္မကြီးကိုယ်တိုင်မြကြီးနာမြစ်ဆုံဒေသအထိကိုဆင်းသွားပြီးတော့အစိုးရအာဏာပိုင်တွေဒေသခံတွေကိုတွေ့ဆုံခဲ့ပါတယ်အစိုးရဖွဲ့ရင်းနဲ့တွေ့ဆုံစဉ်မှာတော့ဒေသတွင်းညီညွတ်ရေးနဲ့ဖွံ့ဖြိုးရေးအတွက်မြစ်ဆုံစီမံကိန်းကအရေးပါတယ်ဆိုတာကိုတမ္မကြီးကစည်းရုံးတိုက်တွန်းခဲ့တယ်လို့ကချင်ပြည်နယ်ဆူရရဲ့ဒီတက်တော်နဲ့သဘောပေါင်းရင်ထင်းသိမ်းဝင်ကြီး UH လောင်ကပြောပါတယ
်။အဲ့တော့ကသူကပြုတ်လို့ပြောတယ်သူသကပြန်ကလည်းပြုတ်သကပြန်ဖြစ်နေတယ်သူကလည်းဘုမပြန်တဲ့အခါမှာအဲ့လိုမျိုးသူပြောတာကပြုတ်နိုင်ရကလေးကမာမနာမနဲ့အဖြစ်ကိုရောက်သွားပါပြီပေါ့စီးပွားရေးရအများကြီးတိကျနေပြီကျွန်တော်တို့ကဘုမပုံလေးကိုတော့လှမ်းလမ်းမိဖို့ပြုသွားမယ့်အပိုင်းပေါ့လေအဲ့တော့ငင်းချဲပြရလို့ရှိရင်ဖြစ်နိုင်ဘူးပေါ့အဲ့တော့အဲ့လိုငင်းချဲရင်ရတဲ့ဘူးတွေဆိုရည်လေဒီလူမှုဒီတွေ intersubstantial ဆိုတော့အဲ့ဒါကြီးအဲ့ဒါကကောင်းလာမှာပေါ့ဒီအဲ့ခါကျတော့သူရစ်ဆုံကနေရအရေးပါလာတယ်ပေါ့လေအဲ့တော့ဒီဥစ္စာကိုပြန်လို့လုံးမပဲကျွန်တော်တို့နိုင်ငံကျွန်တော်တို့ပြည်နယ်ဟာတိုးတက်လာမယ်ကျွန်တော်တို့ကဒီသူတို့ရဲ့မေဂါ6000လောက်ရှိတဲ့ဟာနဲ့90ရာခိုင်နှုန်းကသူတို့ယူမယ်10ရာခိုင်နှုန်းကပဲကျွန်တော်တို့ယူတာအပူပေးမယ်ဆိုတော့ဒါရီကဘာမှလည်း လုပ်ပေမရှိလုပ်မယ်ဆိုရင်ကျွန်တော်တို့ဒီထက်ကြီးကျယ်တဲ့ international အဆင့်ဝင်တဲ့လုပ်ငန်းကြီး project ကြီးတွေအများကြီးကျွန်တော်တို့လက်ခံပြီးလုပ်လို့ရှိရင်ကျွန်တော်နိုင်ငံကဘုံမတူတက်နိုင်တဲ့အကြောင်းပေါ်ဒီမိဆွန်တခုတင်ဖို့ကနေတခြားဒီမှာကောကျွန်တော်တို့လုပ်လို့ရတယ်ဆိုတဲ့အကြောင်းကိုကျွန်တော်ပြောပြခဲ့ပါမယ်
ဒေသခံပြည်သူတွေအထူးဖြစ်တော့မြစ်ဆုံဒေသခံတွေနဲ့တွေ့တဲ့အခါမှာတော့စီမံကိန်းပြန်ဆဖို့ဆိုတဲ့နေရာမှာဒေသခံပြည်သူတွေရဲ့ဆန္ဒကိုလေးစားအတိအမှတ်ပြုမယ်ဆိုတာကိုတရုတ်တမတ်ကပြောဆိုခဲ့တဲ့အကြောင်းဒေသခံတွေကပြောပါတယ်မြစ်ဆုံစီမံကိန်းဆိုင်ရာသူတည်တနာပြုသူကချင်တိုင်းသူခွန်ကြောင်ကတော့အခုဒီမြစ်ဆုံစီမံကိန်းကိုဘယ်လိုကိုက်တွက်မလဲဆိုတာအစိုးရတက်တဲ့တရုတ်ကြားဆက်ဆံရေးအတွက်အရေးပါလိမ့်မယ်လို့ဆိုပါတယ
်တမ်ဒါဦးတင်းစင်ကရက်ဆိုင်လိုက်တဲ့ခိတယာကြီးရက်ဆိုင်လိုက်တဲ့ဟောကတရုတ်ဘက်ကဟာတွေကသူတို့ရဲ့မကျေနပ်ချက်တည်းပေါ့မကျေနပ်ချက်ဘူးဆိုတာဒါသူတို့ကိုဒီသူတို့ရဲ့စာချုပ်အရာပေါ့နော်စာချုပ်ကတော့ကျမတို့လားတီးစိတ်တော့မတီးဘူးဒါပေမဲ့စာချုပ်သဘောတရားရနိုင်ငံနိုင်ငံရဲ့ဟိုရစာချုပ်ချုပ်တဲ့ဟာနောက်အစိုးရကကြတော့အဲ့လိုလိလစပမ်လုပ်တင်ဖို့အဲ့လိုမျိုးစကားတွေထွက်လာခဲ့တာပေါ့အဲ့ဒီအချိန်တုန်းကလည်းတစ်ခေါက်ဒါပေမဲ့ဒါပြည်သူလူထုတွေကိုပြည်သူလူထုတွေရဲ့အတန်အကြောင်းဆိုပြီးမှအဲ့မှာတခုလုပ်ခဲ့အခုဒီအခုအစိုးရ NLD အစိုးရပေါ့နော်ဒီအချိန်မှာလည်းတရုတ်မြန်မာနိုင်ငံဆက်ဆံရေးကကြတော့ဒီမိဆုံကိစ္စတော့တော်တော်အရေးပါမယ်လို့ထင်တယ်။ဘာလို့လဲဆိုရင်ကတော့အခုအရင်တုန်းကလည်းတရုတ်ပြည်ဘက်ကိုကျမတို့အစိုးရဘက်ကတာဝန်ရှိရလို့တွားတွေ့ထားတယ်။ပြီးမှတရုတ်တာမတ်ကိုတိုင်ကကျမတို့ဆီလည်းလာခဲ့တယ်။ပြီးမှဒီမိဆုံစီမံကိန်းကိုပြန်ဆက်လုပ်ဖို့အတွက်ဒေသခံလူတွေရဲ့အတန်ပေါ့နော်။ဒေသခံလူတွေကကျတော့ဒီကိစ္စကိုအရင်ကြီးဘယ်လိုပြောမလဲ against မလုပ်ပါဘူးဆိုတော့အတန်မျိုးတွေထွက်လာဖို့အတွက်သူတို့စူးစမ်းနေကြတယ်ပေါ့။
နိုင်ငံတော်တိုင်ပင်ကပုဂ္ဂိုလ်ဒေါန်ဆန်းစုကြည်တရုတ်နိုင်ငံကိုနိုင်ငံတော်ခီးစဉ်ဖြစ်တဲ့ပထမဆုံးအကြိမ်တွားရောက်ဖို့မတိုင်ခင်9ရက်လို့ဩဂတ်စ်လ12ရက်နေ့မှာတော့သမရဦးထင်ကျော်ရဲ့လက်မှတ်နဲ့ ELD မြစ်ဆုံမြညာမြဝမ်းအတွင်ရေအားလက်စစ်စီမံကိန်းများလေလာစီစစ်သုံးသပ်ရေးကော်မရှင်တက်ကိုဖွဲ့စည်းလိုက်ပါတယ်။ကချင်လွတ်တော်အမတ်တူဖြစ်တဲ့ပြည်သူ့လွတ်တော်ဒူထဦးတီခွန်မြတ်ကဒီကော်မရှင်ဥက္ကဋ္ဌဖြစ်လာပါတယ်။ ELD မြစ်ဆုံမြညာမြဝမ်းရေအားလက်စစ်စီမံကိန်းများနဲ့ဆက်လျင်းပြီးတော့ပထမဆုံးအစီအစဉ်ကတော့နိုဝင်ဘာလ17ရက်နေ့နောက်ဆုံးထားပြီးတော့ကော်မရှင်ကနေသမရကိုတင်ပြပေးရမှာပါလူလူတိုက်ကဆိုင်းဆရာညီပူလေးကတော့အစိုးရတည်ရဲ့အချက်တဲကိုနားလည်တယ်လို့ပဲအစိုးရတည်ကလည်းလူလူဆန္ဒနဲ့အညီမြစ်ဆုံစီမံကိန်းကိုဖြည့်ရှင်းလိမ့်မယ်လို့မျှော်လင့်နေကြောင်းဆိုပါတယ
်အစိုးရတည်မှာစိန်ခေါ်မှုတွေအများကြီးပဲဗျသူကရွှေလင်းမန်းနဲ့အချင်းစေးခဲ့ရတာမဟုတ်ဘူးဗျပြဿနာပေါင်း16,000မကတဲ့အမိုက်ပုံကြီးအမွေစိုးကြီးကိုလက်ခံရတာသူတိုင်းသားပြဿနာတွေရှိနေမယ်ရခိုင်ပြဿနာတွေပြဿနာတွေရှိနေမယ်ဘာသာရေးပြဿနာတွေရှိနေမယ်အခုမြစ်ဆုံကအဲ့ထက်မှလည်းတော်တော်အရေးကြီးတယ်ထင်ရှားတဲ့ပြဿနာပဲအဲလိမ့်လိမ့်မမပါပါနဲ့ဆက်မလုပ်တဲ့ဘက်ကဒီအစိုးရဦးထင်ကျော်အစိုးရဖြည့်ရှင်းလိမ့်မယ်လို့ကျွန်တော်မျှော်လင့်တာနော်အားလည်းကိုးပါတယ်အဲလူတို့ကယောရမယ်ဆိုရင်တောင်းအဲ့ဆိုင်ရောခြင်းနဲ့စံသားတွေရှိတယ်အဲ့ထက်မှကျွန်တော်လည်းပါတယ်ကျွန်တော်လည်းရောချစို့ဖြစ်စို့ရောမယ်ဗျာဒါကြီးစောက်တာတော့မကြိုက်ဘူးဘာလို့ဆိုတော့ဒါဟာလျှက်စစ်ထုတ်ယုံနေမကောက်ဘူးကျန်တဲ့နျူကလ িয়ার ဓာတ်ပေါင်းပုံတစ်ခုလိုပဲနောက်ဆက်တွဲစိုးကျိုးတွေလည်းရှိနိုင်သေးတယ
်မြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့ရွေးလန်းသုံးလန်းရှိမယ်လို့လိလသူတွေကတုံ့တက်ထားကြပါတယ်ပထမကတော့ဒီမြစ်ဆုံစီမံကိန်းကိုပြန်ဆဖို့ပါစီမံကိန်းပြန်ဆမယ်ဆိုရင်တော့မြန်မာနိုင်ငံအနေနဲ့က $150,000ခွန်ခရပြီးတော့နိုင်ငံမှာလည်းတစုံတရာ30မီဖူလုံနိုင်ပါပါနောက်တစ်ခုကတော့ဒီတိုင်းရဆိုင်ထားကြီးပါတရုတ် CPI ကုမ္ပဏီအနေနဲ့ဒီအတွက်ယင်းညှို့နှံထားတဲ့အတိုးနှုန်းတက်နေပြီးတော့တစ်နှစ်ကို150လောက်ဆုံးရှုံးမှုရှိမယ်လို့ခန့်မှန်းပါတယ်တတိယချက်ကတော့စီမံကိန်းကိုလုံးဝရပ်ပြီးတော့စာချုပ်ပါအတန်းရောကြီးပေးချေဖို့ပါဒီအတွက်တရုတ်နိုင်ငံဘက်ကသူရဲ့ယင်းညှို့နှံပြီးသားDollar 800ရှိနေပါတယ်ဇူလိုင်24ရက်နေ့ထုတ်အစိုးရပိုင်းကြေမှုန်စင်းစာမှာတော့ဇုတ်ထရွေးလန်းဆိုတာကိုသတင်းစာရဲ့အိဒါအာပေါ်မှာထည့်သွင်းဖော်ပြလာပါတယ်။ဒါကတော့မြစ်ဆုံစီမံကိန်းကိုလုံးဝရပ်ဆိုင်ပြီးတော့အဲ့ဒီအရင်းနှီးတွေနဲ့မြန်မာနိုင်ငံကအခြားနေရာတစ်ခုခုမှာရေအားလက်စစ်စီမံကိန်းဆိုတာကိုပြန်လည်တိဆောက်ဖို့ပါ။အစိုးရဖွဲ့လိုက်တဲ့ဒီကော်မရှင်ဟာဇုတ်ထလန်းကိုရွေးလန်းတစ်ခုအနေနဲ့တတ်မှတ်မလားဆိုတာစဉ်းစားစရာပါ။ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တူးကြာကအဓိကဖြစ်နေတဲ့ပြဿနာဟာနေရာကြောင်းဖြစ်ပြီးတော့ရေအားလက်စစ်ထုတ်လို့ရေးကိုတော့နေရာတစ်ခုခုမှာလုပ်ရမယ်ဆိုတာကိုသူကလက်ခံပါတယ်။
ဒီရဲလေးစီစီမံကိန်းကတော့ကျွန်တော်လုပ်ရမယ်ဒါသူကမော်ရတာလုပ်ရမယ်ဒါပေမဲ့နေရာအခုကပြဿနာနေရာကျွန်တော်လည်းကျွန်တော်အနေနဲ့လည်းအဲ့ဒီ CBI ပေါ့တရုတ်ကုမ္ပဏီတွေပုံမလင်းပြောရတယ်ဒီဒါမြို့ဆောင်ရဲကဒါလုတ်ခွင့်မပြုတ်ဘူးမထောက်ခံဘူးဆိုတာတရုတ်မုန်တီးရဲမဟုတ်ဘူးလို့ လားဒီနေရာ site of the project အဓိကအဲ့ဒါဖြစ်တယ်လို့
ဒေသခံတွေတက်ကြွလှုပ်ရှားသူတွေဘက်ကတော့မြေဆုံစီမံကိန်းရက်ရည်ကိုအဓိကလိုလားကြပါတယ်အထူးသဖြင့်ကတော့လူလူဆန္ဒမင်းနဲ့အနိုင်ရလာတဲ့ NLD အစိုးရအနေနဲ့ဒီကိစ္စကိုလူလူဆန္ဒနဲ့အညီမလုပ်နိုင်လို့ရှိရင်အကြက်တဲကြုံပါပဲလို့သူကပြောပါတယ
်အာကျမတို့ကတော့ဒီမြေဆုံစီမံကိန်းကိုအခုတက်လာတဲ့အစိုးရလည်း LD အစိုးရပေါ့နော်တကယ်အမှန်တကယ်နော်သူကရက်ဆိုင်ပေးနေလုံးဝတက်လုံးပေါ့နော်ရတက်ပိုင်ရက်ဆိုင်ပေးနေလို့ပဲယုံကြည်တယ်မြေဆုံစီမံကိန်းကိုလုပ်မယ်လို့ကျမတို့မထင်တော့ဘူးလीနော်အရင်သမ္မတလည်းဒါကိုရက်ဆိုင်ထားတယ်အခုအစိုးရကပြည်သူဒီအယမ်းမျိုးလင့်တဲ့အစိုးရနော်အယမ်းအားကိုးတဲ့အစိုးရဒီမြေဆုံစီမံကိန်းကိုမကနော်တခြားစီမံကိန်းတွေပေါ့နော်အများရှိသေးတယ်လीနော်ဒါထားပါတော့နော်မြေဆုံစီမံကိန်းတော့ရက်ဆိုင်ဖို့တင်ပါတယ်လို့
အစိုးရကတော့အကောင်းဆုံးဖြည့်ရှင်းမယ်သွားမယ်လို့ထင်တယ်မဖြည့်ရှင်းဘူးလားဆိုတော့ဒီအစိုးရပြည်သူလက်မခံနိုင်တဲ့အစိုးရဖြစ်သွားလိမ့်မယ်လို့ကျွန်တော်တို့ထင်တယ်ခုနကကျွန်တော်ပြောခဲ့သလိုပဲပေါ့နော်ဒီဟာကလားဒီဟာကိုဖြည့်ရှင်းတဲ့ပုံစံတွေမှားတယ်ဒါကြီးကိုသူတို့ဖြည့်ရှင်းတဲ့ပုံစံမှားတာမှန်တာထက်စာရလားဒါကိုလောက်တာကိုကလက်မခံနိုင်တာဖြစ်သွားပြည်သူတို့ကဒီဟာလောက်တာနဲ့ပြန်တဲ့စာရလားဆိုရင်ဒီဟာတနိုင်ငံလုံးအုံကြောင်းမှုတစ်ခုဖြစ်သွားနိုင်တယ်ဘာကြောင့်ဦးသိန်းစိန်လက်ထက်မှာသမ္မတဦးသိန်းစိန်လက်ထက်မှာတော့ဒါကိုရက်ဆိုင်ထားခဲ့တဲ့ဟာကိုပေါ့နော်ပြန်ပြီးဒီအစိုးရတစ်ကလုံမယ်ဆိုရင်သူတို့မှာတော်တော်ကိုအကြက်တဲနဲ့ရင်ဆိုင်ပြီးပြည်သူရဲ့ထောက်ခံမှုတော်တော်ကြဆုံးသွားမဲ့အရေးရောင်နေပါပဲလို့
နိုင်ငံတော်တိုင်ပင်ကပုဂ္ဂိုလ်ဒေါက်ဆတ်စုကြည်တရုတ်နိုင်ငံကိုချစ်ကြည်ခီးရောက်နေစမှာပဲမြန်မာနိုင်ငံရေးနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေစုပြီးတော့ ELD မြစ်ဆုံဆယ်စီမံကိန်းဆက်မလုပ်ဖို့တရုတ်သမ္မတရှီကျင်းပင်ထံကိုမြန်မာနိုင်ငံတရုတ်တန်ယုံကတဆင့်စာပေးပို့ခဲ့ပါတယ်မြန်မာနိုင်ငံတွင်းကတရုတ်နိုင်ငံရဲ့ယင်းနှိမ့်နှံမှုတွေမှာမြန်မာလူမှုရဲ့သဘောထားကိုပါထည့်သွင်းစဉ်းစားပေးဖို့နဲ့မြန်မာနိုင်ငံနဲ့တရုတ်ယင်းနှိမ့်နှံမှုတွေကိုကျင့်ဝတ်နဲ့အညီတဲ့စီးပွားရေးဖြစ်အောင်လို့ကြက်မှတ်ပေးဖို့တိုက်တွန်းတောင်းဆိုထားကြပါတယ်။ August လဒေါ်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်တွင်တရုတ်ကြီးချုပ်လီခချန်းနဲ့ဒေါ်ဆန်းစုကြည်တို့တွေ့ဆုံတဲ့နေရာမှာမြစ်ဆုံစီမံကိန်းအကြောင်းကိုပြောပြပါတယ်။မြန်မာဆွေရဘက်ကမြစ်ဆုံရေကာတာကိစ္စကိုဖျက်ဖျက်တတကန့်တွဲအဖြစ်ရှာဖို့ဆိုပြီးတော့တရုတ်နိုင်ငံဘက်ကတိုက်တွန်းခဲ့တယ်လို့ပဲဒေါ်ဆန်းစုကြည်ကလည်းဒီကိစ္စကန့်တွဲမှုအတွက်စုံစမ်းရေးကော်မရှင်တရဖွဲ့စည်းထားတယ်ဆိုတာကိုအကြောင်းပြနိုင်ခဲ့ပါတယ်။ဒါပေမဲ့ဒီနှစ်ဖက်စလုံးရဲ့အဖြစ်မှာရှင်းရှင်းလင်းလင်းမရှိသေးပါဘူး။ဒေါက်တာတူကြာကတော့ဆူရဘက်ကစင်ကြီးကောင်းတစ်ခုခုနဲ့စီမံကိန်းကိုလုံးဝရပ်ဆိုင်းလိုက်မယ်လို့မျှော်လင့်ပါတယ်။ဒါမှမဟုတ်ရင်ဆူရအတွက်အကြက်တဲပိုကြီးနိုင်ပါလေတဲ့
။ဒါကိုအစိုးရလည်းမကန်တွေ့ဘူး။ဂျင်တဲ့ဒဘော့စ်ဖြစ်နိုင်တယ်လို့ကျွန်တော်ထင်တယ်။ဒါကြောင့်နည်းနည်းဟောပေါ့နော်။ဒါဒီဟိုဒလူစကားဒီဒလူစကားဘလိုပြောမလဲ။ဒါဒီစင်ချင်းမှုပေးပြီးတော့မှစင်ချင်းစင်စင်ချင်းချင်းပြောပြီးတော့မှခဏထင်တာတော့ပေါ့။သူအချင်းတန်လာပြီးတော့မှဒါဒီအကိုဖြည့်ရှင်းမဲ့အချင်းရောက်လာလို့ရှိရင်လည်းတော်တော့ပြည်သူလူထုအတန်းသားထောင်ပါပဲ။အဲဒါတော့နည်းနည်းလည်းဟောစာချုပ်ရှိမယ်ဒီစာချုပ်ရှိမယ်ကဲလုတ်လို့ရပါတယ်လို့တော့ပြောမယ်မထင်ဘူးလေ။အဲကျွန်တော်စိတ်ထင်ကတော့ဒါကျွန်တော်လွန်တယ်လို့အဲမြင်သားမလားတော့မပြောတတ်ဘူး။ဒီအကတော့အဲဒီမြေဆုံရေကတာလုတ်ခွင့်ပြုတ်လိုက်ပြီဆိုတာနဲ့ဒီနေ့ပြောလဲမနေ့ဖန်လမ်းပေါ်ပြည်သွားမှာပဲ။လမ်းပေါ်ပြည်သွားမှာ။
မြေဆုံစီမံကိန်းကိုပြန်ဆမယ်ဆိုလို့ရှိရင်လက်ခံနိုင်ပါမလားဆိုတဲ့မေးခွန်းကိုတော့တက်ကြွလှုပ်ရှားသူတွေဒေသခံတွေရောလူခွင့်လှုပ်ရှားသူတွေရဲ့တညီတဲ့အဖြစ်အရတော့လက်မခံနိုင်ဘူးဆိုတာပါ။ဒါကြောင့်မို့ကေရီတာမြေဆုံစီမံကိန်းပြန်ဆမယ်ဆိုလို့ရှိရင်အရင်သမတ်ဦးသိန်းစိန်တစ်ထပ်မှာကြုံခဲ့ရတဲ့ကန့်ကွက်ဆန္ဒပြမှုမျိုးတွေပေါ်လာနိုင်ပါတယ်။ဒါကြောင့်မို့ဒီရင်ဆိုးကလက်အဆက်ဆက်မှာလုပ်ခဲ့တဲ့နိုင်ငံတကာစာချုပ်စာတမ်းတွေကိုလုံးလုံးပြစ်ပယ်မှာမဟုတ်ဘူးဆိုတဲ့ NLD အစိုးရအတွက်တော့ဒါဟာအကဲစမ်းချက်တစ်ခုဖြစ်လာနိုင်ပါတယ်။ကျွန်တော်တားညူပါမြေဆုံကနေပြီးတော့တင်ပြပို့တာပါ။
စီစဉ်တင်ဆက်တဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ VOA American တာရဲ့တင်းငင်းနေနေညပိုင်းအစီအစဉ်တွေကိုည10:00နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ
်။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတောရရှင်များရှင် BOE မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9355လိုင်းဒိုမီတာ52တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းဗတ်ဆင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ထူးခြားစံပြသတင်းတွေကိုနောက်ပိုင်းမှာနားဆင်ကြရမှာပါ။အခုအရင်ဆုံးတော့မအေးတန်နာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာများကိုထုတ်လွှင့်ပေးကြပါရရှင
်မင်္ဂလာပါရှင်ဗီဒီယိုကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်နဲ့ချင်းချင်းပေးပို့လာတဲ့မေတ္တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။ပထမအဦးဆုံးတော့ VOA အစီအစဉ်တွေကိုနားဆင်ပြီးတော့ Facebook အစာမျက်နှာပေါ်မှာရေးလာကြတဲ့သောရရှင်ရဲ့မှတ်ချက်စကားတွေကိုဝေမျှပေးကြပါတယ်။စန္ဒာဆိုတဲ့သောရရှင်ကအခုလိုမျိုးရေဒီယိုအစီအစဉ်တွေကိုအင်တာနက်လူမှုကွန်ရက် Facebook ပေါ်ကလည်းဓာတ်ရိုက်ထုတ်လွှင့်တဲ့အတွက်ပို့ပြီးတော့အဆင်ပြေကောင်းမွန်ကြိုက်ပါတယ်တဲ့။ဟုတ်ပါတယ်ဒီသောရရှင်ဆန္ဒပြောသလိုပဲကျမတို့ရေဒီယိုအစီအစဉ်တွေကိုအင်တာနက်လူမှုကွန်ရက်အစမျက်နှာဖြစ်တဲ့ Facebook ပေါ်မှာဒီရေဒီယိုမှာထုတ်လွှင့်တဲ့အချိန်နဲ့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်နော်ကျမတို့ရုပ်မြင်သံကြားအစီအစဉ်တွေကိုတော့အဲ့လိုမျိုးတစ်နေ့တစ်ခါဒီကဓာတ်ရိုက်ထုတ်လွှင့်တဲ့အချိန်တိုင်းမှာ Facebook အစမျက်နှာပေါ်မှာထုတ်လွှင့်ပေးနေတာလားအနေငယ်ရှိပါပြီဒီရေဒီယိုအစီအစဉ်တစ်နေ့ကို3ချိန်ထုတ်လွှင့်တဲ့ရေဒီယိုအစီအစဉ်ကိုတော့ကျမတို့ဒီလိုမျိုး Facebook အစမျက်နှာပေါ်မှာစမ်းသပ်ပြီးတော့ထုတ်လွှင့်ပေးနေပါတယ်သောရရှင်ဒီအားပေးနားထောင်ပြီးတော့ဝေဖန်အကြံပြုပါလို့ပြောချင်ပါတယ်ရှင်။အရှင်ကောဝိတ္တဆိုတဲ့သောရရှင်ကတော့ဥချော်အစီအစဉ်လေးကိုအားပေးလျက်ပါ။တခုတော့ပြောချင်ပါတယ်ပြည်ရင်းရေးကိုသုံးသက်တဲ့အခါမှာပြည်ရင်းကနိုင်ငံရေးသုံးသက်သူတွေပညာရှင်တွေဆိုရင်ပိုမကောင်းနိုင်ဘူးလားပိုပြီးတော့မနှိမ့်ဆက်နိုင်ဘူးလားတဲ့။ကျေးဇူးပါဥချော်ဆိုပြီးတော့အရှင်ကောဝိတ္တအခုလိုမျိုးသူ့ရဲ့ထင်မြင်ယူဆချက်ကိုမေးလာပါတယ်ရှင်။ဟန်စီအင်းလေးဆိုတဲ့သောရရှင်ကတော့ VA ကိုနားဆင်လာခဲ့တာဆယ်စုနှစ်တော်တော်များများရှိခဲ့ပါပြီတဲ့။
VOA ကိုနားထောင်လာခဲ့တာရာစုနှစ်ထွက်ကျော်ရှိပါပြီ VOA ကသတင်းအမှန်တွေကိုကြားသိနားထောင်ခွင့်ရနေလို့ကဘာကြီးဘာဖြစ်နေသလဲဗမာပြည်ကြီးဘာဖြစ်နေသလဲတိရကြားရမတ်ဆရာကဏ္ဍအစုံကဗဟုသုတရအသိအမြင်တွေတိုးပွားအတွေးအခေါ်တွေရင့်ကျက်မြင့်မားလာရလို့ VOA ရဲ့ကျေးဇူးကကြီးမားပါတယ်ဗျာဝိုင်းတော်သူဝိုင်းတော်သားများကြားမှာကြပါစေအသက်အရာကျော်ရှေ့ကြပါစေ
ရာစုနှစ်ထွက်ကျော်နားဆင်လာတယ်ဆိုတော့ဒီတော်ရရှင်နားဆင်တဲ့တက်တန်းက250မကတော့ပါဘူးနော်တော်တော်ကိုရှေ့ကြပြီးတော့ VOA ကိုတက်ဆိုင်မမဲ့ပုံမှန်အားပေးတဲ့သောရရှင်မယ်ဆိုတာသိလိုက်ရပါတယ်။သူ့လောက်မကြမိမဲ့လည်း VOA ကိုတော်တော်ကြာကြာနားဆင်ပါတယ်ဆိုရင်နောက်ထပ်သောရရှင်တယောက်ရဲ့စာကိုလည်းဆက်ပြီးတော့ပြောပြချင်ပါတယ်။လင်းလင်းဆိုတဲ့သောရရှင်ကတော့နားထောင်လာတာ14နှစ်ရှိပါပြီတဲ့။သတင်းတင်ပြပုံကိုအရင်နှစ်သက်မိပါတယ်လို့ရေးလာပါတယ်။ကျေးဇူးပါရှင်။အခုလိုမျိုးနှစ်ရှည်လာများအားပေးလာတဲ့သောရရှင်ဒီအားလုံးကိုလည်းအထူးကျေးဇူးပါလို့ထပ်ပြောချင်ပါတယ်။ဆိုမအောင်ဆိုတဲ့သောရရှင်ကတော့အမြဲတမ်းအားပေးနေတဲ့အမခံပြည်သက်တယောက်ပါဆိုပြီးတော့ VOA Facebook စာမျက်နှာပေါ်မှာကျမတို့ VOA ထုတ်လွှင့်မှုတွေနဲ့ပတ်သက်ပြီးတော့သုံးသက်ချက်ရေးလာပါတယ်
။မှန်ကန်တိကျမြန်ဆန်တဲ့ VOA ရဲ့ဗဲမလိုက်သတင်းတင်ဆက်မှုတွေကြောင့်အမြဲတမ်းနားထောင်ဖတ်ရှုနေရတဲ့မီဒီယာတစ်ခုပါရှေ့ဆက်ပြီး VOA ရဲ့ကောင်းသတင်းတွေကိုမြင်တွေ့လိုပါတယ်။အမြဲတမ်းအားပေးနေတဲ့အမခံပြည်သက်တယောက်ပါ
ကျမတို့ VOA ကထုတ်လွှင့်ပေးတဲ့သတင်းနဲ့ပတ်သက်ပြီးတော့သောရရှင်နဲ့မှတ်ချက်ရေးတုံ့ပြန်လာကြတာတွေကိုလည်းနောက်ပိုင်းမှာဆက်ပြီးတော့ပြောပြဖို့ရှိပါတယ်။အခုတော့သောရရှင်တွေကိုအနောက်တိုင်းဒေးလီတစ်ပုတ်နဲ့ကြားဖြတ်ပြီးတော့ဖျော်ဖြေပေးခြင်းပါတယ်။ဒီတစ်ပတ်တော့ Billboard Hot 100 Billboard ရဲ့ Hot အဖြစ်ဆုံးဒေးတရာဆင်မှာနံပါတ်ချိတ်တဲ့သတင်းလေးနဲ့ဖျော်ဖြေခြင်းပါတယ်ရှင်။ 21 Pilots အဖွဲ့အစည်းဆိုထားတဲ့ Right ဆိုတဲ့သတင်းဖြစ်ပါတယ်။ဒီသတင်းက 21 Pilots အဖွဲ့ရဲ့စတုထမြောက်ဒေးတပြား Blurry Face ဆိုတဲ့ဒေးတပြားတွေကသတင်းမှာ2015မေလမှာ YouTube ကနေပြီးတော့တကဘာလုံးကိုဖြန့်ချီတာဖြစ်ပြီးတော့ Billboard Rock Airplay စီးရင် Billboard Hot Rock စီးရင်တွေမှာနံပါတ်1ချိတ်တဲ့ခြင်းဖြစ်ပါတယ်။21 Pilots အဖွဲ့ကတယောက်ဖြစ်တဲ့ Joseph ကသူ့ရဲ့ဘဝကိုဘယ်လိုလွယ်လွယ်ကူကူဖျက်သန်းခြင်းနဲ့ဆိုတာကိုရေးထားပြီးတော့ဒါမှမဟုတ်အဲ့ဒီဘဝမျိုးမရနိုင်တော့ဘူးဆိုတာကိုသတင်းထဲမှာဆက်ဆိုထားပါတယ်။ကဲ21 Pilots အဖွဲ့ရဲ့ Rise ဆိုတဲ့ခြင်းကိုနားထောင်ကြည့်အောင်ပါရှင်။I just wanna stay in the sun where I find I know it's hard sometimes Pieces of peace in the sun's peace of mind I know it's hard sometimes Yeah, I think about the end just way too much But it's fun to fantasize On my enemies who wouldn't wish who I was But it's fun to fantasize
that I'm on my ride. It's easy to say, we have a list of people that we would take. A bullet for them, a bullet for you, a bullet for everybody in this room. But they don't seem to see many bullets coming through. See many bullets coming through. Metaphorically, I'm the man, but literally, I don't know what I do. I'd live for you, and that's hard to do. Even harder to say when you know it's not true. Even harder to write when you know that tonight there were people back home who tried talking to you, but then you ignored them still. All these questions, they're falling like, who would you live for? Who would you die for? And would you ever? I'm on my ride. Oh, 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 I'm falling, so I'm taking my time on my ride.
ပါလောက်အဖွဲ့အစည်းဆိုထားတဲ့ right ဆိုတဲ့တခြင်းကိုနားဆင်ကြရတာပါမြမတေးချစ်ပရိသတ်တွေနဲ့ဒီတေးတောင်းတဲ့သောရရှင်တွေအတွက်နောက်ပိုင်းမှာမြမတခြင်းလေးတစ်ပုတ်နဲ့လည်းထုတ်လွှင့်ပေးဖို့ရှိပါရယ်နော်မြမနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်မြင်တွေကိုလှုပ်လှုပ်လှက်လှက်ထုတ်ဖော်လာကြတဲ့အစာတွေကိုလည်း VOE ကလက်ခံရရှိပါတယ်အဲ့ထက်ကစာတစောင်းကိုပြောပြပေးကြပါတယ်လောကမှာဘယ်နှစ်ဖက်ကွဲနေကြတဲ့အခါမှာသူ့ဘက်ကကြီးတော့လည်းအမှန်ကိုယ့်ဘက်ကလည်းကြီးတော့အမှန်ဆိုတဲ့အခြေအနေမျိုးတွေရောက်တတ်ပါတယ်ဆိုတော့ရေးလာတဲ့သောရရှင်တယောက်ရဲ့စာကိုဖော်ပြပေးကြပါတယ်ရှင်
VOE ကစူးစီးတင်ပြတာကောင်းတယ်လို့ရေးသားပြောဆိုကြောင်းယာရီကလည်းကောင်းတယ်လို့ယူဆပါတယ်ကျွန်တော်အမြင်ရတော့နှစ်ဖက်စလုံးကသူ့ဘက်ကကြည်ရင်လည်းဘွားကိုယ့်ဘက်ကကြည်ရင်လည်းဖမိုးဆိုးသလိုပါပဲနှစ်ဖက်စလုံးမမောက်လို့ပါတယ်မဘာသာအနေနဲ့တဘာသူတွေရဲ့သွေးဆောင်ဖျားယောက်မှုနောက်ကိုမလိုက်မိရန်လိုအပ်တယ်လို့ NLD အနေနဲ့လည်းတဘာသူတွေရဲ့သွေးဆောင်ဖျားယောက်မှုနောက်ကိုမလိုက်မိစေဖို့လိုအပ်ပါတယ်ညီဝက်ပြီးပြားရေးလိုအပ်တယ်လို့လုံခြုံဖေးမှကူညီရေးလည်းလိုအပ်ပါတယ်စီးပွားရေးစီဦးတည်သွားဖို့လိုအပ်တယ်လို့သာသနာပြုရေးစီဦးတည်သွားဖို့လည်းလိုအပ်ပါတယ် NLD နဲ့မဘာသာဟာအကျိုးပြုနိုင်တဲ့အဖွဲ့များဖြစ်တဲ့အတွက်ကြောင့်အကောင်းကိုသွားနိုင်ရန် NLD ရောမဘာသာရောထောက်ခံပါတယ်တွဲလက်တွေဖြစ်သွားစေလိုပါတယ်
ဒါကတော့ VOE ကထုတ်လွှင့်ပေးတဲ့သတင်းဆောင်မတစ်ပုဒ်ကိုနားဆင်ပြီးတော့သောရရှင်တရားသူရဲ့ကိုပိုင်ထင်မြင်ယူဆချက်ကိုပုံဝင်လင်းလင်းထုတ်ဖော်ပြီးတော့ပြောလာခဲ့တာဖြစ်ပါတယ်ရှင်။အခုတော့သောရရှင်ရဲ့ရင်ဖွင့်စာတွေကိုပြောပြပေးသွားခြင်းပါတယ်။အဲသောရရှင်ရဲ့ရင်ဖွင့်စာတွေကိုမပြောပြပေးခင်မှာအခုကျွန်တော်တို့ VOE ကနေအစီအစဉ်တစ်ခုထုတ်လွှင့်ပေးပါဆိုရဲရေးလာတဲ့ပခုတ်ကသောရရှင်ကြော်စွာရဲ့စာကိုပြောပြပေးခြင်းပါတယ်
။တန်သူလယ်သမားတွေရဲ့တင်းဆက်ခံမြေရာနဲ့ပတ်သက်တဲ့ဆွလွတ်ဆန်ရာဥပဒေနည်းဥပဒေညချာရဲ့အမိန့်ပြန်နှံတွေကိုပညာရှင်ဆွေးနွေးကြများတင်ဆက်ပေးနိုင်မှာကမျောလင့်နေပါကြောင်
းဟုတ်ကဲ့ပါပခုတ်ကူကကိုကျော်စွာကတင်းစေးခံမြေရနဲ့ပတ်သက်တဲ့ပညာရှင်တွေဆွေးနွေးခန်းလေးတွေတင်ဆက်ပေးနိုင်မှုမျောလင့်ပါတယ်လို့ရေးလာပါတယ်အခုတော့တော်ရရှင်တယောက်ရဲ့ရင်ဖွင့်စာကိုဖော်ပြပေးခြင်းပါတယ်တောချိုအောင်ကြားစည်ရဲသားတွေရဲ့ခံစားချက်ကိုမြန်မာနိုင်ငံကသမရာကြီးနဲ့တက်ဆိုင်ရာလူကြီးမင်းများကြားသိစေရန်မဆွမ်းဆောင်နိုင်သဖြင့် VOA ကတစ်ဆင့်သူတို့သိအောင်လို့ကူညီဆောင်ရွက်ပေးပါဆိုပြီးတော့ဟာခါနယ်ကပွဲဟုဆိုတဲ့သောရရှင်စာရေးပြီးတော့ရင်ဖွင့်လာပါတယ်သူတို့ချင်းပြည်နယ်မှာဘဝတွေဘလောက်ခက်ခဲကြမ်းတမ်းနေဆိုတာဒီသောရရှင်စာရေးရင်ဖွင့်လာတာဖြစ်ပါတယ်ရှင
်မြန်မာနိုင်ငံကတိုင်းနယ်ပြည်နယ်တွေနဲ့ချင်းပြည်နယ်ဟာဆင်းရဲဆုံးဖြစ်တယ်ဆိုတာ UNDP တင်ပြချက်အရအားလုံးသိပြီးဖြစ်ပါတယ်လွတ်လပ်စွာလုပ်ကိုင်နေတာတော့မှပဲစာဝတ်နေရေးခက်ခဲလျက်ရှိတဲ့ချင်းပြည်နယ်တချို့ဒေသတွေမှာဆီယနာရှင်စနစ်လက်ထက်ကတည်တော်ကြိုးဝိုင်းဖြစ်သတ်မှတ်ခဲ့ပါတယ်သူတို့ဖြင့်တက်တန်းအဖြစ်နှစ်တရာဝန်းကျင်ရှိပြီဖြစ်တဲ့ဟာခါမြို့နယ်ကြံဘာဥစုတဲမှာရှိတဲ့ကျေးရွာ9ရွာရဲ့ရွာနေမြေတွေလက်မြေရာမြေတွေအားလုံးအစိုးရတည်တော်ကြိုးဝိုင်းဖြစ်သတ်မှတ်တာခံခဲ့ရပါတယ်။ဦးသိန်းစိန်ဒီမိုကရေစီအစိုးရလက်ထက်မှာပြန်ပြီးတော့ရုပ်သိမ်းပေးဖို့ရွာမြေတွေစကြက်မြေတွေလက်မြေရာမြေတွေကိုကြိုးဝိုင်းကဖယ်ထုတ်ပေးပြီးအစားထိုးအသက်မူဝမ်းကြောင်းအလုပ်ကံတစ်ခုခုဖန်တီးပေးဖို့မြို့နယ်တည်တော်ရုံးကိုလူလူစီဝေးဆုံးဖြတ်ချက်နဲ့တင်ပြတောင်းဆိုပေမဲ့အကြောင်းပြန်ကြတာမရှိတဲ့ပြင်စိုက်ပျိုးရေးဘဏ်ချင်းငွေတွေပါပိတ်ပင်ခံရပါတယ်။ဦးသိန်းစိန်အစိုးရရဲ့မလုံးဟာစင်းရဲနွမ်းပေါမှုလျှော့ချရေးလို့သိရပေမဲ့ကျွန်တော်တို့အစုအတွက်တော့ပိုပြီးစင်းရဲစီပါတယ်။ဒါကြောင့်လူလူစစ်စစ်ကိုအခြေခံလာပြီလို့မျှော်လင့်ရတဲ့သမရဦးထင်ကျော်အစိုးရကနေပြီးထမင်းနတ်မှန်စားဖို့ခက်ခဲလာတဲ့ချင်းပြည်နယ်ကစင်းရဲသားတွေရဲ့အခက်အခဲကို မြန်ဆုံးဖြည့်ရှင်းပေးပါလို့လေးစားစွာနဲ့ VOA ကတဆင့်ရှင်းပွင့်တင်ပြလိုက်ရပါတယ်
။ချင်းပြည်နယ်အတွင်းမှာနေ့စဉ်အသက်ရှင်နေထိုင်ရေးအတွက်စားဝတ်နေရေးကိုခက်ခဲခဲခဲလှုပ်ဆောင်နေရပါတယ်ဆိုပြီးအခုလိုမျိုးဟာခါခါတော်ရရှင်နိုင်ငံတော်သမ္မတနဲ့သက်ဆိုင်ရာလူကြီးမင်းတွေသိစေဖို့ဆိုပြီးရှင်းပွင့်လာတာဖြစ်ပါတယ်ရှင်။တော်ရရှင်နေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်နော်။နောက်ပိုင်းမှာတော့တေးထောင်းလာတဲ့တော်ရရှင်တွေကိုအလှည့်ပေးချင်ပါသေးတယ်ရှင်။မော်ဒယ်ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရတဲ့ဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။တော်တော်ရရှင်တွေတွင်မြန်မာတခြင်းလေးတစ်ပုဒ်နဲ့မြစ်တာဒီလက်ဆောင်ဖြောပြပေးကြပါရစေ။ပိုးတာလီတိမ့်နံသိဆူထားတဲ့တခြင်းဟောင်းလေးတွေကိုနားဆင်ပြီးရင်တော်ရရှင်တွေအတွက်ထုတ်လွှင့်ပေးမယ်လို့ဆန္ဒဖြစ်ပေါ်လို့ဒီတခြင်းလေးကိုထုတ်လွှင့်ပေးလိုက်ပါရနော်။မူရင်းတခြင်းသိဆူသူကတော့ဘာတင်ဖြစ်ပါတယ်။ကိုဘာတင်ကွယ်လွန်သွားတာလည်းတော်တော်ကြာသွားခဲ့ပါပြီနော်။ဒီဘာတင်ရဲ့တခြင်းကိုပိုးတာလီတိမ့်နံကသိဆူထားတာဖြစ်ပါတယ်။ပြန်ပြီးတော့သိဆူထားတာလည်းတော်တော်လေးကြာသွားပါပြီ။ဒါမဲ့သူပြန်ပြီးတော့သိဆူထားတဲ့တခြင်းကိုကျွန်မအခုမှပြန်ပြီးတော့နားဆင်ပြီလို့ကိုဘာတင်အမတ်တရားဖြစ်နေရောဒီ American ပြည်သူ့မှာရောက်ရှိအခြေချနေထိုင်နေပြီးတော့တခြင်းတွေနောက်ပိုင်းမှာမဆိုးတော့တဲ့ပိုးတာလီတိမ့်နံအမတ်တရားဖြစ်နေရောဒီတခြင်းလေးကိုထုတ်လွှင့်ပေးဖို့စိတ်ကူးရပါတယ်ရှင်။ပိုးတာလီတိမ့်နံသိဆူထားတဲ့ပြုတ်ပြုတ်မေးဆိုတဲ့တခြင်းကိုအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော်။သိနေသိဆူထားတဲ့ပြွပြမေးဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒီတခြင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျွန်တော်တို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်ဗီဒီယိုကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာများအစီအစဉ်ဖြစ်ပါရဲ့ရှင်ကျမတို့ VOA မြန်မာပိုင်းကိုလည်းစာရေးဆက်သွယ်ကြပါအောင်ရှင်အခုတော့ဥစီတူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရမှာပါ
FBI ကတင်နန်းလာပေးလို့မြန်မာနိုင်ငံရဲတပ်ဖွဲ့ပြောင်းလဲသွားမှာလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။မတ်အင်ဂျင်နီကအကူအညီတင်ဆက်ထားပါတယ်ရှင်။
အခုတစ်ပတ်အတွင်းထူးထူးခြားခြားထွက်ပေါ်လာတဲ့သတင်းတပုတ်ကတော့မြန်မာနိုင်ငံရဲတပ်ဖွဲ့ကိုအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကတင်နန်းပေးမယ်ဆိုတဲ့သတင်းပါအလုံယုံဆွေးနွေးပွဲလို့ခေါင်းစဉ်တတ်ထားတဲ့ရှစ်ပတ်ကြာမြင့်မဲ့အဲ့ဒီတင်နန်းဟာမြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့စုံစမ်းစစ်ဆေးရေးလုပ်ငန်းစွမ်းဆောင်ရည်မြင့်တင်ဖို့အတွက်ရည်ရွယ်တယ်လို့လည်းသိရပါတယ်တကယ်တော့ FBI ဆိုတာလွန်ခဲ့တဲ့နှစ်ပေါင်းများစွာကတည်းကမြန်မာလူထုနဲ့အလွန်ရင်းနှီးတဲ့စကလုံးပါအမေရိကန်ဟောလိဝုဒ်ကရိုက်ကူးတဲ့ဇက်ကာဘောင်းများစွာမှာ FBI စုံတော့တွေကိုမြင်တွေ့ခဲ့ရဘူးသလိုဗာဒပြန်ဝှထုဘောင်းများစွာမှာလည်းဖတ်ရှုခဲ့ကြရဘူးလို့ပါပဲမြန်မာလူထုတွေအနေနဲ့ FBI ဆိုတာစွမ်းဆောင်ရည်မြင့်တဲ့အဖွဲ့အစည်းတစ်ခု FBI အေဂျင့်တွေဆိုတာဘက်စုံတော်ပြီးထက်မြက်တဲ့စုံစမ်းထောက်လှမ်းရေးသမားတွေအဖြစ်နားလည်ခဲ့ကြတာပါလက်ရှိမြန်မာနိုင်ငံရဲတပ်ဖွဲ့အခြေအနေဘယ်လိုရှိနေလဲ FBI ကနေမြန်မာနိုင်ငံရဲတပ်ဖွဲ့ကိုသင်တန်းတွေလာပေးတာဟာဘလောက်အကျိုးရှိနိုင်မလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။ပွင့်ပွင့်လင်းလင်းပြောရရင်မြန်မာနိုင်ငံရဲတပ်ဖွဲ့ဆိုတာရဲတပ်ဖွဲ့ကထမ်းဆောင်ရမယ့်တာဝန်တွေနဲ့ပတ်သက်ရင်စွမ်းဆောင်ရည်အလွန်နိုင်နေတဲ့အဖွဲ့အစည်းတစ်ခုဖြစ်သတ်မှတ်လို့ရနိုင်ပါတယ်။ဒီလိုဖြစ်ရတာသိထူးဆန်းကိစ္စကြီးတော့မဟုတ်ပါဘူး။သမိုင်းကိုပြန်ကြည့်ရင်မြန်မာနိုင်ငံရဲတပ်ဖွဲ့ဆိုတာနေချက်ဗြိတိရှ်ကိုလိုနီအုပ်စိုးမှုအောက်ကနေပေါက်ဖွားလာတာပါ။အဲ့ဒီအချိန်ကရဲတပ်ဖွဲ့ဆိုတာသူရဲ့မူလတာဝန်တွေဖြစ်တဲ့တရားဥပဒေစိုးမိုးရေးမှုကင်းတွေဖြစ်ပွားမှုမရှိအောင်ကြိုတင်ကာကွယ်တားဆီးရေးဖြစ်ပွားလာတဲ့မှုကင်းတွေကိုလည်းမှန်မှန်ကန်ကန်ဖော်ထုတ်ပြီးကျူးလွန်ခဲ့သူတွေကိုတရားခွင်ထဲအရောက်ပို့ရေးအထူးကြုံနှိမ်နင်းရေးစတဲ့တာဝန်တွေထမ်းဆောင်ခဲ့ကြပါတယ်။ပြောရရင်ရဲတပ်ဖွဲ့ဟာရဲတပ်ဖွဲ့အလို့ပြည်ပြည်ပြည်ပြင်းလှုပ်ခဲကြတဲ့ကာလလို့ဆိုရင်လည်းမမှားပါဘူး။1948ခုနှစ်မြန်မာနိုင်ငံလွတ်လပ်ရေးရပြီးချိန်ကနေ1962ခုနှစ်ဗိုလ်ချုပ်ကြီးနေဝင်ဦးဆောင်တဲ့စစ်တပ်ကအာဏာသိမ်းလိုက်ချိန်အထိပါလီမန်ဒီမိုကရေစီခေတ်တလျှောက်လုံးရဲတပ်ဖွဲ့ဟာအဲ့ဒီတာဝန်တွေကိုအဓိကထမ်းဆောင်ခဲ့ကြတာဖြစ်ပါတယ်။နောက်ပိုင်းဆင်အာဏာရှင်တွေခေတ်မှာရဲတပ်ဖွဲ့ဟာအပြောင်းလဲကြီးပြောင်းလဲသွားခဲ့ပါတယ်။ရဲတပ်ဖွဲ့ဟာသူအဓိကထမ်းဆောင်ရမယ့်တာဝန်တွေအစားအာဏာရှင်တွေကိုအတိုက်ခံပြုတဲ့ဆန့်ကျင်တဲ့နိုင်ငံရေးသမားတွေကိုစုံစမ်းဖော်ထုတ်နှိမ့်ကွတ်တဲ့ရန်တရာအဖြစ်တဖြည်းဖြည်းအသွင်ပြောင်းသွားလိုပါပဲ။ပိုဆိုးတာကရဲတပ်ဖွဲ့ကိုစစ်တပ်လက်အောက်သွတ်သွင်းလိုက်ုံမကရဲတပ်ဖွဲ့ကိုဦးဆောင်မဲ့အရာရှိကြီးငယ်ကနေရဲချုပ်အဆင့်ထိတက်မတော်မှာတာဝန်ထမ်းဆောင်ခဲ့တဲ့ဗိုလ်မှူးဗိုလ်ချုပ်တွေကိုတာဝန်ပေးတဲ့စနစ်ဖန်တီးခဲ့မှုပါပဲ။
အကျိုးဆက်ကတော့ရဲတပ်ဖွဲ့ဟာငဂိုမူလထမ်းဆောင်ရမယ့်တာဝန်ဝတ္တရားတွေကိုအလေးထားထမ်းဆောင်မယ့်မူဝါဒမရှိတာအပြင်ရဲလုံငန်းကိုလုံးဝနားမလဲကျွမ်းကျင်မှုလည်းလုံးဝမရှိတဲ့တပ်မတော်အရာရှိကြီးငယ်တွေဦးဆောင်တာဖြစ်လေတော့စွမ်းဆောင်ရည်အလွန်နှိပ်ပါသွားရတာပါပဲပြဿနာကိုပိုပြီးဆိုးရွားသွားစေတာကတော့ဆေးအနာရှင်တွေခေတ်မှာထုံးကားခဲ့တဲ့အာဂရိလိုက်စားမှုပါနဂိုကလေးကစွမ်းဆောင်ရည်နှိပ်ပါနေတဲ့ရဲတပ်ဖွဲ့ဟာအာဂရိလိုက်စားမှုပါထပ်ပေါင်းလိုက်တော့အခြေအနေပိုဆိုးသွားစေခဲ့ပါတယ်ဒီကနေ့မြန်မာနိုင်ငံမှာပြောနေတဲ့တရားစီရင်ရေးစနစ်ပျက်စီးယိုယွင်းနေတဲ့ဆိုတဲ့ကိစ္စမှာမှုကင်းတွေပေါ်ထုတ်ပြီးတရားရုံးကိုတရားစွဲဆိုတင်ပို့ရတဲ့ရဲတပ်ဖွဲ့ပြဿနာကြောင့်လည်းအများကြီးပါပါတယ်။အဲ့ဒီတဲကနမူနာတစ်ခုကတော့တိတ်မကြသေးခင်တုန်းကဖြစ်ပွားခဲ့တဲ့လေးလောင်းမြိုင်လူသားမှုပါ။ရဲတပ်ဖွဲ့ရဲ့သတင်းထုတ်ပြန်ချက်အရအခင်းဖြစ်နေတဲ့နေရာမှာရဲအရာရှိဟောင်းကိုစိုးနှောင်သူ့ဇနီးသူ့ရဲ့သားနဲ့သမီး၄ဦးစလုံးနေအတွင်းသေဆုံးနေတာပါ။မှုကင်းဖြစ်ပွားပြီးနောက်ရဲတပ်ဖွဲ့ဟာအခင်းဖြစ်ပွားရာနေအိမ်နဲ့ပတ်ဝန်းကျင်ကိုစစ်ဆေးတာအပြင်လူပေါင်း80ထက်မနည်းကိုလည်းခေါ်ယူစစ်ဆေးခဲ့ပါတယ်။ဒါပေမဲ့ဒီကနေ့ချိန်ထိလူသက်တရားခံကိုမဖော်ထုတ်နိုင်သေးုံမကဒီလူသက်မှုဟာပြင်ပကလူတယောက်ဒါမှမဟုတ်လူတစုကနေအိမ်ထဲဝင်ပြီးသတ်ဖြတ်သွားတာလားဒါမှမဟုတ်မိသားစုဝင်အချင်းချင်းအိမ်ထဲမှာပဲလူသက်မှုဖြစ်ခဲ့လေသလားအဲ့ဒါလေးကိုတော့ကွဲကွဲပြားပြားကောက်ချက်ချပြောဆိုနိုင်ခြင်းမရှိပါဘူး။ဒါကိုကြည့်ရင်မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့မှုကင်းဖော်ထုတ်ရေးစွမ်းရည်ဘလောက်နှိပ်ပါနေတယ်လဲဆိုတာနားလည်နိုင်ပါတယ်
။နောက်ထပ်ပြဿနာကြီးတစ်ခုကမြန်မာနိုင်ငံတဝန်းမူရည်ဆေးတွေနေရာတကာပြန့်နှံ့နေပြီးတန်းနဲ့ချီတဲ့စိတ်ကြွမူရည်ဆေးတွေအဖမ်းဆီးမခံရဘဲနိုင်ငံအနှံ့တယ်ဆောင်ရောင်းဝယ်ဖောက်ကားနေနိုင်ကြတာပါ။ပြီးခဲ့တဲ့ရက်ပိုင်းလှပိုင်းရခိုင်ပြည်နယ်မောင်းတော်မြို့နယ်မှာမူရည်ဆေးဖမ်းဆီးရမိမှုအချိန်ကြိမ်ရှိခဲ့ပြီးနှစ်လလောက်အတွင်းစိတ်ကြွဆေးပြား၁၀တန်းကျော်ဖန်စီရမိခဲ့ပါတယ်ဒ ဒီမိုးရဲ့ဆေးတွေဟာရှမ်းပြည်နယ်ဘက်ကနေမန္တလေးမန္တလေးကနေရန်ကုန်ရန်ကုန်ကနေစစ်တွေစစ်တွေကနေမောင်းတော့ဘက်မြို့ပေါင်းများစွာနေပေါင်းများစွာဖြတ်ပြီးရောက်လာတာပါဒီဖြစ်စဉ်တွေကိုသုံးသပ်ကြည့်ရင်လေမြန်မာနိုင်ငံရဲတပ်ဖွဲ့ဘလောက်စွမ်းဆောင်ရည်ကြဆင်းနေတယ်လဲဆိုတာသိနိုင်ပါတယ်ဒီပြဿနာတွေဖြေရှင်းဖို့ဆိုရင်မြန်မာနိုင်ငံရဲတပ်ဖွဲ့ကိုအရင်ဆင့်အာဏာရှင်ခေတ်ကတာဝန်ထမ်းဆောင်စေခဲ့တဲ့ပုံစံမျိုးကနေလုံးဝပြောင်းလဲပစ်ဖို့လိုပါမယ်ဒါအပြင်ရဲတပ်ဖွဲ့ကိုတက်မတော်အရာရှိတွေကအစင်းစင်ကွက်ကဲအုပ်ချုပ်နေတဲ့အနေအထားကနေရဲလုံငန်းကျွမ်းကျင်သူတွေကသာအစင်းစင်စီမံခန့်ခွဲအုပ်ချုပ်နိုင်တဲ့အနေအထားဖြစ်လာအောင်အပြောင်းအလဲလုပ်ပေးဖို့လည်းလိုပါလိမ့်မယ
်ပြောရရင်အခုနာမည်ကျော် FBI အဖွဲ့စည်းကနေမြန်မာနိုင်ငံရဲတပ်ဖွဲ့ကိုတင်နန်းလာပေးတာအလွန်ကောင်းမွန်တဲ့ကိစ္စဖြစ်ပါတယ်တင်နန်းတစ်ချိန်တစ်ချိန်ပေးုံနဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ကြီးပြောင်းလဲမသွားပေမဲ့အ ਨੇ စုံတော့မှုကင်းဖော်ထုတ်တယ်ဆိုတာလူတွေကိုဖမ်းရိုက်နှက်ညှဉ်းပန်းနှိပ်စက်လိုက်ုံနဲ့တရားခဏနေပေါ်မလာဘူးဆိုတာစနစ်တကျချင်းကစနစ်တကျစုံစမ်းမှသာမှုကင်းတွေကိုဖော်ထုတ်နိုင်မယ်ဆိုတာတော့သိသွားကြပါလိမ့်မယ်ဒီထက်ဆင့်တက်ပြီးတမတော်ခေါင်းဆောင်တွေအနေနဲ့ဒီမိုကရေစီစနစ်နဲ့လိုင်လျောညီထွေဖြစ်အောင်မြန်မာနိုင်ငံရဲတပ်ဖွဲ့ကိုနိုင်ငံတကာပုံစံပြောင်းလဲဖို့လိုနေပြီဆိုတဲ့အသိဝင်သွားတယ်ဆိုရင်ဖြစ်FBI ကသင်တန်းလာပေးတဲ့ကိစ္စအလုံးအောင်မြင်သွားပြီလို့ပြောနိုင်မှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်ဦးစီသူအောင်မြင်ရဲ့ပြည်တွင်းသုံးသပ်ချက်ပါရှင်ဒီအစီအစဉ်ကိုကျမတို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းဖတ်ရှုနိုင်ပါတယ်ရှင်
ရရှိမြတ်မြရခိုင်ပြည်နယ်မောင်းတော်မြို့နယ်အတွင်းမှာပြီးခဲ့တဲ့လာဇာမိုင်းတုန်းကလုံခြုံရေးစခန်းတွေအလစ်ငိုက်ဝင်တိုက်ခိုက်ခံပြီးတဲ့နောက်ပိုင်းအခုဆိုလို့ရှိရင်ဒေသအတွင်းမှာလုံခြုံရေးစစ်ရေးတင်းကြပ်မှုတွေအထူးပြုလုပ်နေပါတယ်လုံခြုံရေးတပ်ဖွဲ့တွေရဲ့စစ်စင်ရေးဆောင်ရွက်ချက်အတွင်းလူခွေရေးချိုးဖောက်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်တွေလည်းပေါ်ထွက်နေပါတယ်မောင်းတော်ရေးခင်းနဲ့ပတ်သက်ပြီးတော့တပ်ဆိုင်ရာအစိုးရအာဏာပိုင်တွေရဲ့ကင်တွယ်မှုတွေဟာဘလောက်အထိထင်သာမြင်သာရှိသလဲဆွဆွဲချက်တွေဟာဘလောက်ထိမှန်ကန်နိုင်ပါသလဲဆိုတာတွေကိုလာမယ့်အင်္ဂါနေ့ဒိုင်းအလီလိုက်အစီအစဉ်မှာဆွေးနွေးသွားပါမယ်။ပါဝင်ဆွေးနွေးမြင်းများလူသူတွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြပို့ထားနိုင်ပါတယ်။ကို့အမြင်ကို့ဆွေးနွေးလူရာကို့မြင်းများလူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်စွန်းနေမိမြန်ကြမဲ့တော်ရရှိနေကိုကျူးဇူးပါတယ်ခင်ဗျာ
လာမယ့်အင်္ဂါနေ့ထရက်လေးလိုက်အစီအစဉ်မှာဆွေးနွေးချမှာမို့ပါဝင်ဆွေးနွေးချဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်အခုကတော့ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကီးဝက်စ်မြို့မှာဟယ်လိုဝင်းတစ်စည်းကြီးမတိုင်ခင်နေ့မှာပဲလူထောင်ပေါင်းများစွာဟာဇွန်ဘီဖောက်ကောင်တွေလို့ဝတ်ဆင်ပြီးစပိန်စီးခဲ့ကြပါတယ်အီတလီနိုင်ငံကအနုပညာရှင်တဦးဟာသူ့ရဲ့လဲထွန်ဆက်ကိုသုံးပြီး Republican Party သမ္မတလောင်းဒေါ်နယ်ထရန့်ပုံတူအယုတ်ကြီးတစ်ခုကိုဗရူနာမြို့အနီးကလဲခွက်ထဲမှာရေးဆွဲခဲ့ပါတယ်။ဒီလိုထူးထူးခြားခြားသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုငင်းချန်တို့ကတင်ပြပါလိမ့်မယ်ရှင်။
ပြီးခဲ့တဲ့တနင်္ဂနွေနေ့ကအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကီးဝက်စ်မြို့မှာဟောလိုဝင်းတစေးကြီးပွဲမတိုင်ခင်လေးမှာပဲလူထောင်ပေါင်းများစွာဟာဇွန်ဘီဖုတ်ကောင်တွေလိုဝစ်ဆင်ပြီးစပိန်စီးခဲ့ကြပါတယ်။စုပ်ပြဲနေတဲ့အဝတ်အစားတွေကိုဝစ်ဆင်ပြီးမိတ်ကပ်တွေလိမ့်ဆင်ထားတဲ့လူပေါင်း 8,000 ကျော်ဟာအခုလိုပွဲမှာပါဝင်ဆင်နွှဲခဲ့ကြတယ်လို့ဖလော်ရီဒါဒေသတွင်သတင်းဌာနတစ်ခုကဖော်ပြပါတယ်။ဇွန်ဘီဖုတ်ကောင်ပုံစံပြင်ဆင်ထားပြီးလူသေးကောင်အယုတ်တစ်ခုကိုကိုက်ချီထားတဲ့ငှက်ကြီးဝင်ဖို့အယုတ်စပိန်နဲ့မီးခိုးငွေတွေထွက်နေတဲ့ငကားပုံစံစပိန်နောက်ပြီးမျက်လုံးအနီရောင်အယိုးစုဇွန်ဘီဖုတ်ကောင်အတောင်ပံတွေနဲ့ငါးပုံစံစပိန်တွေကိုလည်းတွေ့နိုင်ပါတယ်အခုလိုဇွန်ဘီစပိန်စီးပွဲတော်ဟာကီးဝက်စ်မြို့မှာနှစ်ဆင့်ကျင်းပမြန်ဖြစ်တဲ့အထူးဆန်းဝစ်စုံနဲ့မျက်နှာဖုံးဝစ်စင်တဲ့ပွဲတော်နဲ့လည်းတိုက်ဆိုင်နေတာပါအခုလိုပွဲတော်တွေမှာစီတန်းလှည့်လည်တာတွေကိုအော်တိုဘာလ30ရက်နေ့အထိဇက်တိုက်ကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ
အီတလီနိုင်ငံဗီရိုနာမြို့အနီးကအနုပညာရှင်တဦးဟာသူ့ရဲ့လက်ထွန်ဆက်ကိုသုံးပြီး Republican Party သမ္မတလောင်းဒေါ်နယ်ထရန့်ပုံတူအယုတ်ကြီးတစ်ခုကိုလက်ကွက်ထဲမှာရေးဆွဲခဲ့ပါတယ်။မီတာ2000ခွဲလောက်ကျယ်တဲ့လက်ကွက်ကြီးထဲမှာရေးဆွဲတာဖြစ်တယ်လို့အီတလီဘာသာစကားနဲ့
ဘဘက်တောင်အောက်ခြေနားမှာချောင်းလိုရေးသားထားပြီးတော့ဒါဟာအိမ်ပြီးတော့ရောက်ရှိရေးကြိုးစားနေတဲ့မစ္စတာထရမ့်ကိုဘိုင်ဘိုင်လို့နှုတ်ဆက်ခွဲခွာတဲ့စကားပြောလိုက်တာလည်းဖြစ်နိုင်ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ12ရက်နေ့ကလည်းဟယ်လရီကလင်တန်ရဲ့ပုံတူကိုဖန်တီးခဲ့ပါသေးတယ်။အဲ့ဒီအချိန်တုန်းကဟယ်လရီကလင်တန်ကနယူးယောက်မြို့မှာစက်တင်ဘာ17ရက်အောင်မြင်ပွဲအခမ်းအနားမှာမူးမေ့သွားပြီးခါစားအချိန်လည်းဖြစ်ပါတယ်။အီတလီအနုပညာရှင်ဂမ်ဘာရင်ဟာသူ့ရဲ့လက်ထွန်ဆက်နဲ့တခြားနာမည်ကြီးပုဂ္ဂိုလ်တွေဖြစ်ကြတဲ့နယ်ဆင်မန်ဒဲလာ၊ဘရက်အိုဘားမားနဲ့ပုံရံမကြီးဖရန်စစ်ရဲ့ပုံတွေအပြင်ဘရာဇီးနိုင်ငံကခရစ်တယ်ရီဒီမာရဲ့ပုံတွေကိုပါဖန်တီးခဲ့ပါသေးတယ်ရှင
်။မက္ဆီကိုနိုင်ငံမက္ဆီကိုစီးတီးမြို့တော်မှာ The Day of the Dead တည်တော်သူများကိုအောင်းမေ့တဲ့ပွဲတော်မတိုင်ခင်မှာအယိုးချောက်ကက်ထရီနာပုံစံဝတ်ဆင်စီတန်းလှည့်လည်ခဲ့ကြပါတယ်။မျက်နာကိုခြေတထားတဲ့အမျိုးသမီးတွေကလေးတွေကလည်းအယိုးကြောက်ပုံစံမျိုးဝတ်ဆင်ပြီးဆင်နွှဲခဲ့ကြတာပါ။ဟောလိုဝင်းပွဲတော်ကိုအော်တိုဘာလ31ရက်နေ့မှာကျင်းပတာဖြစ်ပြီး The Day of the Dead သေသောသူများကိုအောက်မေ့တဲ့ပွဲတော်ကိုနိုဝင်ဘာလ1ရက်နေ့မှာမက္ဆီကိုနိုင်ငံအလဲပိုင်းနဲ့တောင်ပိုင်းဒေသတွေမှာအဓိကဆင်နွှဲကြတာပါ။မက္ဆီကိုစီးတီးမြို့တော်က Reformer Avenue Land တစ်လျှောက်အယောင်ဆုံးဝတ်ဆင်ထားတဲ့လူတွေကအခုလိုပါဝင်လမ်းလျှောက်ခဲ့ကြတာပါ။မက္ဆီကိုအနုပညာရှင်ဟိုဆေးကွန်ဒလူပိုဆာဒါဟာဝီတိုရီယာခေအဝယ်စားနဲ့အုတ်ထုပ်အကြီးကြီးဆောင်းထားတဲ့ကက်ထရီနာအယိုးကြောက်ပုံစံအမျိုးသမီးပုံကိုဖန်တီးခဲ့တာပါသူကအဲ့ဒီပုံကိုအစာငတ်ခံပိန်ချောက်နေအောင်လှုပ်ထားပြီးအထက်တန်းစားပုံစံဟန်ဆောင်တတ်တဲ့အမျိုးသမီးတွေကိုဝေဖန်တဲ့အနေနဲ့ဖန်တီးခဲ့တာပါခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းငင်းနေနေညပိုင်းအစီအစဉ်တွေမကြခင်မှာအဆုံးသတ်တော်မှာဖြစ်ပါတယ်ရှင်။အခုတော့ဂျန်နေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုကုကြော်ကြော်သိန်းကအခြေညာပေးပါအောင်ရှင
်။အီတလီနိုင်ငံလည်းပဲမှာဒီကနေ့မနက်ပိုင်းကအပြင်းတဲ့ငလျင်တစ်ခုထပ်လုပ်ပါတယ်။ဒါဟာအပြင်းလူသေးပြောက်များတဲ့ငလျင်တစ်ခုပြီးခဲ့တဲ့ဩဂုတ်လ24ရက်နေ့မှာလှုပ်ပြီးခဲ့ကြဆိုရင်နောက်ထပ်လှုပ်တဲ့ငလျင်တွေတဲကတစ်ခုပါ။ပြင်းရ 6.6 ရှိတဲ့ငလျင်ကြောင့်အီတလီနိုင်ငံလေပိုင်းကနေရာအများပြားမှာအဆောက်အဦတွေပြိုကျကုန်တယ်လို့အီတလီအရက်ဖက်ကာကွယ်ရေးဌာနကပြောပါတယ်။လူ20လောက်ဒဏ်ရာအနည်းချင်းရသွားတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။အာဖဂန်နစ္စတန်မှာပြန်ပြီးထကြွလာတဲ့တာလီဘန်တွေကိုတိုက်ခိုက်တာမှာလူမျိုးရင်းတပ်ဖွဲ့ဝင်ပေါင်း1000ခွဲလောက်သေဆုံးခဲ့ရပြီပါပြီ။အဲ့ဒီအထက်မှာဒီနေ့ပထမ6လအတွင်းသေဆုံးသူ9500ကျော်အပါအဝင်ဖြစ်တယ်လို့အမေရိကန်အစိုးရရဲ့စောင့်ကြည့်လေ့လာရေးအေဂျင်စီတစ်ခုကပြောပါတယ်။နိုင်ငံတကာတိုင်းဝမ်ရဲ့အကူအညီနဲ့ရထားတဲ့အောင်မြင်မှုတွေပြန်ပြီးကျဆင်းလာနေပြီလို့လည်းအဲ့ဒီအေဂျင်စီကသတိပေးထားပါဗျ။တူရကီနိုင်ငံမှာဇူလိုင်လကမောင်မမြင်ဖြစ်ခဲ့တဲ့အာဏာသိမ်းမှုနဲ့ဆက်ဆက်ပြီးအစိုးရကအရေးယူတာတွေဆက်လုပ်နေတာနဲ့အမျှအစိုးရဝန်ထမ်း1000ကျော်ကိုထပ်ပြီးတော့ထုတ်ပလိုက်ပါတယ်။ပညာရှင်တွေ၊ကျောင်းဆရာဆရာမတွေနဲ့ဂျမ်းမာရေးဝန်ထမ်းတွေကိုထုတ်ပစ်လိုက်တဲ့သတင်းကိုစနေနေ့ထောင်ပိုင်းကပဲထုတ်ပြန်တာပါ။အာဏာသိမ်းမှုနဲ့ဆက်ဆက်ပြီးအစိုးရဝန်ထမ်း7000ကျော်ကိုထုတ်ပစ်ခဲ့ပြီးဖြစ်တယ်လို့လူပေါင်း3000ကျော်ကိုလည်းဖမ်းဆီးထားပါတယ်။နိုင်ငံကအာဂါဒါစကန် ISS မှာဂျပန်115ရက်ကြာအောင်နေထိုင်လုပ်ကန်ခဲ့ကြတဲ့အာဂါဒါယင်မှု3ဦးကဘာမီကိုချော့ချော့မမောပြန်ရောက်လာကြပါပြီ။အမေရိကန်အာဂါဒါယင်မှုခိတ်ရူဘင်းစ်၊ဂျပန်အာဂါဒါယင်မှုတာကူယာအိုနီရှိနဲ့ရုရှားအာဂါဒါယင်မှုအနာတိုလီအိုင်ဗန်နီရှင်တို့ဟာကာဇစ်စတန်နိုင်ငံထဲကအာရှလေပိုင်းမြခင်လူမြင်တဲ့ကိုဆင့်သက်ခဲ့ကြတာပါခင်ဗျာ
။တရင်ချင်းချုပ်ကိုကိုကြော်ကြော်သိန်းချင်းညာပေးခဲ့တာဖြစ်ပါတယ်။ဒီညအတွက်အစည်းအဝေးထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကဘွိုက်တက်ဇညက်ဖြစ်ပါတယ်ရှင်။ VOA American တန်မြန်မာပိုင်းအစည်းအဝေးတွေကိုတော့မြန်မာစံတော်ချိန်မနက်6:00ကနေ9:00ထိလိုင်းနိုမီတာ32 40 48တို့ကနေဖမ်းယူနာဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.